Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2016ခုနှစ်အောက်တိုဘာလ26ရက်ဗိုလ်တူးနေ့ညပိုင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00 AM ထိလိုင်းဒိုမီတာ24 25 32နဲ့58တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ဒီမှာအီတန်စမဒီညအတွက်စီစဉ်လေးကိုတင်ဆက်ပေးသွားမှာပ
ါအင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပဲ့တဲ့လူတွေကိုရှောက်ဖောက်နဲ့ကျွန်တော်ကြော်ကြော်သိမ့်ကြညာမှာပါမိုးစုံမျိုးသိမ့်တိုက်ပွဲကြောင့်မြို့ကန်တပေါင်းကျော်ဥယင်စုံထွက်ပြေးသွားကြပြီလို့လူခွင့်ရေးစောင့်ကြည့်လေးလာရေးဖွဲ့ကပြောပါတယ် CLNV အဖွဲ့ဝင်နိုင်ငံတွေကြားမှာယင်းနေမျိုးနမှုဝန်းကျင်ပိုကောင်းလာအောင်လုပ်ဖို့လိုတယ်လို့ဗီယက်နမ်ဝန်ကြီးချုပ်ကပြောပါတယ်ဖိလစ်ပိုင်အနေနဲ့တရုတ်နဲ့မိတ်ဆွေဖြစ်ချင်းပြီးအနာဂတ်မှာအမေရိကန်အထောက်ပံ့မပါဘဲဆက်ပြီးရပ်တည်သွားမယ်လို့ဖိလစ်ပိုင်သမ္မတကပြောပါတယ်ဒီသတင်းတွေနဲ့အတူတခြားနိုင်ငံတွေကထိတ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှသောတာရှင်နေနားဆင်ကြပါမှာကရခိုင်ပြည်နယ်မောင်းတော့ဒေသမှာလုံခြုံရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးတွေအတွင်လူခွင့်ချိုးဖောက်မှုတွေရှိတယ်ဆိုပေမဲ့လည်းခိုင်မာတဲ့တပ်တွေထောက်ထားတွေရဖို့အတွက်အခက်အခဲရှိတယ်ဆိုတဲ့သတင်းကို
Well since the incident there seems to beA complete lack of knowledge.
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြမှာပါ။ဒါပြင်ထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေကိုပြန်ပို့တဲ့တဲ့င်းနဲ့တက်ကြွလှုပ်ရှားသူတဦးကိုတက်တွင်းပုံကံမှုလှုံ့ဆော်တဲ့ဆိုပြီးဖန်ထားတဲ့တဲ့င်းစာရတွေကိုခုညပိုင်းမှာနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးနောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိမ့်နဲ့ရှားဖောင်တို့ကကြီးညာပေးပါမယ်ရှင်။
ဤရနိုင်ငံမိုးစုံမျိုးကို IS စစ်သွေးကြော်တွေထဲကနေပြန်ရဖို့တိုက်ယူတဲ့စစ်စင်ရေးစကရေကဆိုရင်ဤရနိုင်ငံသား1000ကျော်အိုးဝင်စုံထွက်ပြေးခဲ့ကြရပြီလို့နိုင်ငံတကာရွှေ့ပြောင်းနေထိုင်သူများအဖွဲ့ IOM ကပြောပါတယ်။ဤရအစိုးရတပ်တွေ၊ကတ်လက်နက်ကင်တွေ၊စွန်နီလူမျိုးစုတွေနဲ့ရှီးယားပြည်သူစစ်တွေပါဝင်တဲ့ဒီထိုးစစ်ဟာပြီးခဲ့တဲ့သတင်းပတ်ကစတာပါ။အခုချိန်ထိဆိုရင်တော့ဤရရဲ့ဒုတိယအကြီးဆုံးမျိုးဖြစ်တဲ့မိုးစုံပတ်ဝန်းကျင်ကမျိုးနယ်ရွာတွေကိုပြန်သိမ်းယူနေကြပါတယ်။မိုးစုံမျိုးသိမ်းတိုက်ပွဲအစပိုင်းသတင်းတွေမှာလူ2000လောက်အထိအိုးအိမ်ဆုံးထွက်ပြေးသွားရနိုင်တယ်လို့ကုလသမဂ္ဂကပြီးခဲ့တဲ့သတင်းပတ်မှာသတိပေးထားပါတယ်။လူသားချင်းစာနာမှုအကူအညီပေးအဖွဲ့တွေအနေနဲ့အကူအညီလိုအပ်နေသူ9000လောက်ကိုပဲကနဦးအနေနဲ့အကူအညီပေးနိုင်ပွဲရှိတယ်လို့လည်းပြောပါတယ်။အိုးအိမ်ဆုံးထွက်ပြေးသူအကြီးအကဲတိုးလာနေတယ်လို့အီရတ်အိုးအိမ်ဆုံးချင်းနဲ့ရွှေပြောင်းချင်းဆိုင်ရာဌာနကဒီကနေ့ပြောပါတယ်။အင်္ဂါနေ့မှာလူပေါင်း3300အစုအဝေးလိုက်ထွက်ပြေးသွားကြပြီးတော့ဒါဟာမိုးစုံစစ်စင်ရေးစကရေကဆိုရင်လူအကြီးအတွက်အများဆုံးထွက်ပြေးတာဖြစ်ယူဆထားပါတယ်။မိုးစုံမှုပတ်ဝန်းကျင်မှာအကျက်သားတွေကိုလူသားတိုင်းတွေဖြစ်စစ်သွေးကြော်တွေကအုံပြူတာအပါဝင်တရားလွတ်လွတ်တက်ဖြတ်တာတွေအကျဉ်းယုံတရားဆက်စီပြီးစီရင်တာတွေလုပ်တယ်ဆိုတာကနဦးအစီရင်ခံစာတွေရထားတယ်လို့ကုလသမဂ္ဂကအင်္ဂါနေ့မှာပြောပါတယ
်။ Syria နဲ့ Iraq နိုင်ငံတွေမှာ IS အစွန်းရောက်အဖွဲ့တွေကထိန်းချုပ်ထားတဲ့ဒေသတွေကိုပြန်သိမ်းနိုင်ဖို့စက်တိုက်နေကြတာနဲ့အမျှအကျက်သားတွေအနေနဲ့ IS တွေထောင်ထားတဲ့မြေမြုပ်မိုင်းတွေရဲ့အန္တရာယ်ကိုသတိထားကြဖို့လူအခွင့်ရေးစောင့်ကြည့်လည်လာရေးအဖွဲ့ HRW ကဒီကနေ့သတိပေးလိုက်ပါတယ်။စီးရီးယားမြောက်ပိုင်းမန်ဘီမြို့မှာသူတို့အဖွဲ့ရဲ့စုံစမ်းစစ်ဆေးမှုကနေမိုင်းပေါက်ကွဲတာကြောင့်တေဆုံးသူ69ဦးရဲ့နာမည်တွေကိုရခဲ့တယ်လို့ဒဏ်ရာရသူယာပေါင်းများစွာကိုကူတပေးခဲ့ရတဲ့အကြောင်းလဲစီးရုံဝန်ထမ်းတွေကပြောတယ်လို့ HRW အဖွဲ့ကပြောပါရယ်မန်မီမျိုးက2014ခုနှစ်မှာ IS စစ်သွေးကြွအဖွဲ့ကတင်းယူသွားတာဖြစ်ပြီးဒီနှစ်ဩဂုတ်လမှာပြန်တက်ယူထားတာပါ IS တွေလက်ထဲကနေပြန်တင်းယူထားတဲ့ဒေသတွေမှာရှိတဲ့သူတို့အိမ်တွေကိုပြန်သွားကြသူတွေအနေနဲ့မိုင်းအန္တရာယ်ကိုသတိထားရေးအာဏာပိုင်တွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကအနှိုးဆော်ပေးဖို့ HRW ကတောင်းဆိုထားပါတယ်လူနေဒေသတွေကနေမိုင်းတွေကိုရှင်းလင်းတင့်ကြောင်းနဲ့စီးရီးယားအိမ်ကြီးချင်းနိုင်ငံတွေကနေမိုင်းရှင်းလင်းကုမ္ပဏီတွေနိုင်ငံတွင်းဝင်ရောက်ရေးအကူအညီပေးဖို့လဲ HRW ကပြောပါတယ်ရှင
်။ IS အစွန်းရောက်အဖွဲ့နဲ့ချိတ်ဆက်ရှိတဲ့အစွန်းရောက်ဝါဒီတွေကအာဖဂန်နစ္စတန်နိုင်ငံအစွန်အပြားဒေသတစ်ခုကနေအရသာ30ထဲမှနေကိုပြန်ပေးဆွဲပြီးအစုလိုက်တပ်ပစ်ခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ဂေါ်ပြည်နယ်ရဲ့မြို့တော်နာမှာအင်္ဂါညကအဲ့ဒီဖြစ်ရဟာအဲ့ဒီဒေသမှာ IS တွေရဲ့ပထမဆုံးလှုပ်ရှားမှုကိုသိလိုက်ရတာကြောင့်ဒေသဆိုင်ရာတာဝန်ရှိသူတွေအတွက်အထူးသဖြင့်စိုးရိမ်စရာဖြစ်ပါတယ်။အဲ့ဒီဒါဟာရှီးယားမွတ်စလင်ဟာဇရာလူမျိုးစုတွေအများဆုံးနေတဲ့နေရာပါ IS အစွန်းရောက်ဖွဲ့နဲ့အချိတ်ဆက်ရှိတဲ့အကြမ်းဖက်ဝါဒီတွေဟာအာဖဂန်နစ္စတန်နိုင်ငံနန်ဂါဟာပြည်နယ်အရှေ့ပိုင်းနဲ့ပါကစ္စတန်26ကနန်ဂါဟာနဲ့ထိစပ်နေတဲ့ဒေသတွေမှာအများအပြားအခြေစိုက်လှုပ်ရှားနေကြတာပါအခုဖမ်းဆီးတပ်ဖြတ်ခံရသူတွေဟာမြို့တော်နာကတောင်တွေပေါ်မှာစောင်းရာသီအတွက်ထင်းသွားကောက်ရင် IS တွေကဖမ်းသွားတာလို့ပြည်နယ်ဆွေးနွေးဖွဲ့ပြောခွင့်ရအဗ်ဒူဟိုင်ခါတီဘီကဗီအိုအေကိုပြောပါတယ်ဒေသခံတွေရဲ့အကူအညီနဲ့အာဖဂန်လူမျိုးရေးတပ်ဖွဲ့တွေကကယ်တင်ဖို့ကြိုးစားတာမှာဖမ်းထားသူတွေကိုအစွန်းရောက်တွေကအင်္ဂါနေ့ညမှာပဲတပ်ပစ်လိုက်တာလို့လည်းသူကပြောပါတယ်။တာလီဘန်ပြောခွင့်ရဇဘီလူဟာမူဂျာဟစ်ကတော့အခုဖြစ်ရတဲ့သူတို့အဖွဲ့မပတ်သက်ဘူးလို့ပြောပြီးအကြမ်းသားတွေကိုတတ်တဲ့လို့ရတွေကိုတာလီဘန်တွေကလုတ်တာလို့ပြောတာတွေဟာဝါရဖြန့်ပြောဆိုတာထက်မပိုဘူးလို့ပြောပါတယ်။
ဒီမိုကရက်သမ္မတလောင်းဟီလရီကလင်တန်ရဲ့ serious ဆိုင်ရာမူဝါဒတွေဟာနောက်ထပ်ကဘာစစ်တစ်ခုကိုဦးတည်သွားလိမ့်မယ်လို့ Republican သမ္မတလောင်းဒေါ်နာထရန့်ကပြောပါရယ်လုတ်တင်နာကို IS ကိုအာယုံစိုက်ဖို့ဖြစ်ပြီးဆီးရီးယားကိုအာယုံမစိုက်သင့်ဘူးလို့ Reuters သတင်းဌာနနဲ့အင်တာဗျူးတစ်ခုမှာ Trump ကပြောပါရယ် Hillary Clinton ပြောတာကိုသာလိုက်လို့မယ်ဆိုရင်တော့တတိယကမ္ဘာစစ်နဲ့ကြုံရလိမ့်မယ်လို့လည်း Trump ကဆိုပါရယ်သမ္မတဘာရှာအယ်အာဆာကိုဆန့်ကျင်တဲ့ငြိမ်းချမ်းတဲ့ဆန္ဒပြပွဲတွေကလည်း2011ခုနှစ်မှာဆီးရီးယားပြည်ပခါစတင်ခဲ့တာဖြစ်ပြီးဒေသအတွင်းနဲ့နိုင်ငံတကာပါဝင်ပတ်သက်နေတဲ့ရှုပ်ထွေးလာတဲ့အရေးကိစ္စတစ်ခုပါ။ဒါပေမဲ့လွန်ခဲ့တဲ့နှစ်နှစ်မှာတော့ IS ဆွေသွေးကြွတွေကိုတိုက်ခိုက်လာတာလည်းပါဝင်လာပါဗျ။ရုရှားနဲ့အီရန်ကကြောထောက်နှောက်ခံပေးထားတဲ့အဆက်အစိုးရကတပုံတွေကိုတိုက်နေပြီးအတိုက်အခံလက်နက်ကင်တွေကိုတော့အမေရိကန်တူရကီနဲ့ဆော်ဒီအာရေဗျာလိုနိုင်ငံတွေကအထောက်ပံ့ပေးနေတာပါ IS အစွန်းရောက်တွေကိုအမေရိကန်ကစက်နေနှင်းသွားမဲ့နီးလန်းအများအပြားကိုကလင်တန်ကအဆိုပြုထားပြီးသမ္မတအာဆတ်ကိုယာဒူးကထွက်သွားစေခြင်းပါတယ်ထရမ့်ဟာသမ္မတအာဆတ်ကိုအာဏာဆက်ရှိနေစေခြင်းနဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကိုထောက်ခံနေတာဆိုပြီးကလင်တန်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ကဝေဖန်ပြောဆိုပါတယ်ရှင်
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ဝေကနေဗုဒ္ဓညဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။သမ္မတဦးတင်ကျော်တယောက်တဲ့တရက်ကြာ CLMV ထိပ်သီးအစည်းအဝေးအဆုံးမှာအေရှင်ဗီယက်နမ်မူကြီးချုပ်ဝင်းဆွမ်ဖူးကအဖို့ဝင်၅နိုင်ငံကြားရင်းနှီးမြှုပ်နှံမှုဝန်ကျင်ပိုကောင်းအောင်လုပ်ဖို့လိုတယ်လို့သတင်းတောက်တွေကိုပြောပါတယ်။အဲ့ဒါမှပဲအဖို့ဝင်နိုင်ငံတွေအနေနဲ့သူတို့ရဲ့အလားအလာကောင်းကိုခိုင်မာအောင်လုပ်နိုင်မှာဖြစ်ပြီးခရီးသွားတဘာဝမျိုးဝါစာသုံးဆိုင်ပြိုးရေးနဲ့သတင်းအချက်အလက်နှိပညာလူကဏ္ဍတွေမှာအခွင့်အလမ်းအတားရမှာဖြစ်တယ်လို့ဗီယက်နမ်မူကြီးချုပ်ကပြောပါတယ်။ CLMV အဖွဲ့တွေကဖွံ့ဖြိုးမှုနှိမ့်တဲ့နိုင်ငံတွေအနေနဲ့ပို့ပြီးတော့ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေကိုအမိလိုက်ရေးဘယ်လိုပူးပေါင်းဆောင်ရွက်ကြမလဲဆိုတာတွေကိုလည်းဆွေးနွေးကြပါတယ်။ CLMV အဖွဲ့ထဲမှာမြန်မာ၊ထိုင်း၊ကမ္ဘောဒီးယား၊လာအိုနဲ့ဗီယက်နမ်နိုင်ငံတွေပါဝင်ပါတယ်
။ဖိလစ်ပိုင်နိုင်ငံထဲကနေပြည်ပတပ်ဖွဲ့တွေကိုရွှေ့ပြောင်းပြစ်တာဟာအမေရိကန်ပြည်ထောင်စုနဲ့ဖိလစ်ပိုင်နိုင်ငံအကြားမှာသူရဲ့နောက်ဆုံးလှုပ်ဆောင်ချက်ဖြစ်လိမ့်မယ်လို့သမ္မတရော်ဒရီဂိုဒူတက်တေကဒီကနေ့ပြောလိုက်ပါတယ်။ရှေ့ရှောက်မှာဖိလစ်ပိုင်အနေနဲ့တရုတ်နိုင်ငံနဲ့မိတ်ဆွေဖြစ်ချင်းပြီးအမေရိကန်ရဲ့အထောက်ပံ့မပါဘဲအနာဂတ်မှာဖိလစ်ပိုင်နိုင်ငံဆက်ပြီးရှင်သန်ရပ်တည်သွားမယ်လို့လည်းဆိုပါတယ်။ဂျပန်ပြည်ပကုန်သွယ်ရေးအဖွဲ့ကတိုကျိုမြို့တော်မှာကမကထပြုတင်းပပြီးဂျပန်စီးပွားရေးလုပ်ငန်းရှင်1000ကျော်တက်တဲ့စီးပွားရေးဖိုရမ်တစ်ခုမှာဒူတက်တေကအဲ့ဒီလိုပြောသွားတာပါ။အမေရိကန်ပြည်ထောင်စုကိုညင်ညွန်းပြောဆိုတာမှာတော့သိက္ကိုကောင်းတဲ့နိုင်ငံတစ်ခုပါအရင်ကအများကြီးအကူအညီပေးခဲ့ပါတယ်။ဒါပေမဲ့ဖိလစ်ပိုင်နိုင်ငံဟာအမေရိကန်ရဲ့ကိုလိုနီနိုင်ငံတစ်ခုလဲဖြစ်လာတာလဲနှစ်90ရှိပါပြီလို့ဒူတက်တေကပြောသွားပါတယ်။သူ့မိန့်ခွန်းအစပိုင်းမှာလဲဖြစ်နိုင်ရင်နောင်လာမယ့်နှစ်အတွင်းဖိလစ်ပိုင်မှာပြည်ပတပ်ဖွဲ့တွေလုံးဝမရှိစေချင်တော့ဘူးဆိုတာကိုသမ္မတဒူတက်တေကထပ်ပြောသွားပါသေးတယ်။ဖိလစ်ပိုင်မှာမူရစ်ဆေးဝါးရောင်းဝယ်သူတွေကိုအပြင်းထန်နှိမ်နင်းတာကနေနိုင်ငံတကာရဲ့စိုးရိမ်ချက်တွေထွက်လာတာနဲ့အမျှအကူအညီတွေဖြတ်တောက်မယ်ဆိုတာမျိုးအမေရိကန်ကချိန်ချောက်တာကိုလဲသူကဝေဖန်ပြစ်တင်ပါတယ်။သမ္မတဒူတက်တေဟာတရားဝင်နိုင်ငံတော်ခီးစင်နဲ့ဂျပန်မှာရောက်နေတာဖြစ်ပြီးဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်ရှင်
။ပြင်သစ်စစ်ကမ်းမြို့ကာလီနာကဒဂျန်ဂဲလို့ခေါ်တဲ့ဒုက္ခသည်စခန်းမှာနေထိုင်ကြတဲ့ရွှေပြောင်းဝင်သူတွေဟာစခန်းကနေထွက်မသွားခင်မှာစခန်းကိုမီးတင်ရှို့သွားကြတဲ့အတွက်စခန်းရဲ့နေရာအများပြားမှာမီးလောင်ပါတယ်။မီးမရှို့ဖို့သူတို့ကိုပြောထားတဲ့ကြားကပဲသူတို့နေထိုင်တဲ့ရွက်ပြင်တဲတွေကိုထွက်သွားချိန်မှာမီးရှို့တက်ကြတဲ့အစင်လာအတိုင်းလှုပ်သွားတာကြောင့်မီးတပ်သမားတွေကနှိမ့်သက်ရတာပါ။ဥရောပဒုက္ခသည်အကျက်အတဲရဲ့အမှတ်တင်ဂီတာတစ်ခုဖြစ်လာတဲ့အဲ့ဒီစကန်းကနေဆိုးရွားတဲ့အခြေအနေအောက်မှာနေရတဲ့ဒုက္ခသည်တွေကိုရှင်းလင်းပြီးရွှေ့ပြောင်းနေရချထားဖို့သတင်းတပတ်ကြာလုပ်ငန်းကိုပြင်သစ်အာဏာပိုင်တွေဆက်လုပ်ခဲ့ကြတာပါ။ဒဏ်ရာနိုင်ငံရတဲ့ရွှေ့ပြောင်းဝင်သူတယောက်ကိုစေုံတင်ပေးခဲ့တယ်လို့ဒေသဆိုင်ရာအုပ်ချုပ်ရေးအဖွဲ့ပြောခွင့်ရသူကပြောပါတယ်။ရွှေ့ပြောင်းဝင်သူ100လောက်ကိုအင်္ဂါညနဲ့ဒီကနေ့မနေ့ပိုင်းတွေကရွှေ့ပြောင်းကယ်ထုတ်ခဲ့ပါတယ်။တနင်္လာနေ့မှာကာလီစကန်းကိုစပြီးဖျက်သိမ်းခဲ့ကြဆိုရင်ရွှေပြောင်းဝင်သူ4000လောက်ကိုပြင်သစ်နိုင်ငံတဝန်းကလက်ခံရေးဌာနတွေစီတယ်ပို့ရွှေပြောင်းပေးခဲ့တယ်လို့ပြင်သစ်အာဏာပိုင်တွေကပြောပါတယ်။အဲ့ဒီစခန်းမှာရွှေပြောင်းဝင်သူ6000ကနေ8000အထိအရင်တုန်းကဆိုရင်ယာယီနေထိုင်ခဲ့ပူပါတယ်
။နိုင်ငံတကာရာဇဝတ်မှုဆိုင်ရာခုံရုံး ICC ကနေနှုတ်ထွက်တော့မယ်လို့ကမ်ဘီယာနိုင်ငံကအင်ကာနေမှာပြောဆိုလိုက်ပြီး ICC ဟာဆက်ရဆိုးမှုကျူးလွန်မှုတွေကိုလက်လျူရှုတယ်ဆိုပြီးတော့လဲဆွဆွဲပြောဆိုလိုက်ပါတယ် ICC ကနေဒီလအစောပိုင်းမှာနှုတ်ထွက်သွားတဲ့တောင်အာဖရိကနဲ့ဘူရွန်ဒီနိုင်ငံရဲ့နောက်ကိုလိုက်ပြီးနှုတ်ထွက်ခဲ့တာဖြစ်ပါတယ် ICC ခုံရုံးစနစ်ဟာမတရားသဖြင့်အာဖရိကန်တွေကိုပြစ်မှတ်ထားတရားစွဲဆိုပြီးလူမျိုးရေးခွဲခြားမှုတွေရှိတယ်လို့ကမ်ဘီယာနိုင်ငံပြန်ကြားရေးဝန်ကြီးရှရစ်ဘိုဂျန်ကဆွဆွဲပြောဆိုလိုက်ပါတယ်တကယ်တော့ ICC ဆိုတာအသားအယောင်ရှိတဲ့လူတွေအထူးသဖြင့်အာဖရိကန်တွေကိုအပြစ်ပေးဖို့လူပြူတွေရဲ့တရားရုံးဖြစ်တယ်လို့နိုင်ငံပိုင်ရုပ်မြင်သံကြားမှာသူကဝေဖန်ပြောဆိုသွားတာပါ ICC ကလက်ရှိစုံစမ်းစစ်ဆေးနေတဲ့အမှုပေါင်း10ခုထဲမှာတစ်ခုကလွဲရင်အားလုံးဟာအာဖရိကတိုက်နိုင်ငံတွေကိုပဲစုံစမ်းစစ်ဆေးနေတာဖြစ်တဲ့အတွက်တခြားနိုင်ငံကယာစိုးမှုတွေကိုလက်လျူရှုတယ်လို့ဖြစ်နေတယ်လို့ဂမ်ဘီယာနိုင်ငံကယူဆနေတာဖြစ်ပါတယ်ဒီတစ်ပတ်အစောပိုင်းတော့ကဂမ်ဘီယာသမ္မတရရဂျမဲဟာမြေထဲပင်လယ်မှာတည်ဆုံသွားကြတဲ့အာဖရိကန်ရွှေ့ပြောင်းနေထိုင်သူတွေအရေးနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ ICC တရားရုံးကိုတောင်းဆိုခဲ့တာဖြစ်ပါတယ်။ရွှေ့ပြောင်းနေထိုင်သူတွေတည်ဆုံရမှုနဲ့ပတ်သက်ပြီးဥရောပသမဂ္ဂကိုတရားစွဲဆိုဖို့တောင်းဆိုခဲ့ပေမဲ့လည်းတုတ်ပြန်မှုတစုံတရာမရခဲ့ပါဘူးရှင်
။ပုံရဟန်းမင်းကြီးတရင်သုံးနေထိုင်တဲ့ဗာတီကန်နန်းတော်ကထိတ်တန့်တာဝန်ရှိသူတူဖြစ်တဲ့ George Bell အပေါ်ဆယ်စုနှစ်ပေါင်းများစွာကြာပြီဖြစ်တဲ့လိမ်ပိုင်းစော်ကားမှုဆိုင်ရာဆွဲချက်တွေအတွက်ဩစတြေးလျရဲတပ်ဖွဲ့ကရောမမြို့မှာတွေ့ဆုံမိ мян ခဲ့ပါတယ်။ဒါပေမဲ့လည်းဘယ်လိုဆွဲချက်မျိုးကိုမှသူ့အပေါ်တင်မထားသေးဘူးလို့အာဏာပိုင်တွေကပြောပါတယ်။ရဲတပ်ဖွဲ့ကတာဝန်ရှိသူ၃ဦးပြီးခဲ့တဲ့သတင်းပတ်ကရောမမြို့ကိုသွားပြီးဖဲလ်ကလည်းတွေ့ဆုံမိ мян ဖို့သူ့သဘောနဲ့သူသဘောတူခဲ့တယ်လို့ဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်ရဲတပ်ဖွဲ့ပြောခွင့်ရမျိုးသမီးတူကပြောပါတယ်။တွေ့ဆုံမိ мян တာရဲ့ရလတ်အနေနဲ့နောက်ထပ်စုံစမ်းစစ်ဆေးတာတွေဆက်လုပ်နေပါတယ်။အခုအချိန်မှာတော့နောက်ထပ်ဘာမှမပြောနိုင်သေးပါဘူးလို့ပြောခွင့်ရမျိုးသမီးအမရာဘိုစတော့ကပြောပါတယ်။ဗာတီကန်ရဲ့ဗန္ဒာရေးပိုင်းအကြီးအကဲဖြစ်ပြီးပိုဟန်မင်းကြီးဖရန်စစ်ရဲ့အနီးကအကြံပေးသူလည်းဖြစ်တဲ့ဖဲလ်ဟာ1980ပြည့်နှစ်နောက်ပိုင်းတုန်းကဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်ဘဲလာရက်မြို့ကရေကူးကန်တစ်ခုမှာသူတို့ကိုပုတ်သက်ကင်တွယ်ခဲ့တယ်လို့အမျိုးသား2ဦးကဆွဆွဲတာကနေပြီးတော့အခုလိုစုံစမ်းစစ်ဆေးနေတာပါ။အဲ့ဒီအမျိုးသားတွေဟာအခုတော့အသက်40ကျော်အရွယ်တွေရောက်နေပါပြီ။ဒီနှစ်အစောပိုင်းမှာစုံစမ်းစစ်ဆေးမှုစတင်ချိန်ကတည်းကသူ့အပေါ်ဆွဆွဲချက်တွေကိုဖဲလ်ကညှင်းထားပါတယ်။ဒါ့အပြင်အဲ့ဒီဆွဆွဲချက်တွေကိုပထမဆုံးသတင်းထုတ်လွှင့်ခဲ့တဲ့ Australia အတန်လွင့် Corporation ABC ဟာသူနဲ့ပတ်သက်လို့သဘုတ်လီလွင့်လှုပ်ကြံထုတ်လွှင့်နေတယ်ဆိုပြီးတော့လည်းဆွဆွဲတုံ့ပြန်ပြောဆိုထားပါတယ်။ကုန်သိက္ခာကြီးလာတဲ့ Man Booker စာပေစုကို American စာရေးဆရာ Paul Beatty ကဒီနှစ်အတွက်စုကူးသွားပါတယ်။သူဟာ Booker စာပေစုရတဲ့ပထမဆုံး American စာရေးဆရာပါ။ Beatty ရေးတဲ့ The Sellout ဆိုတဲ့ဝတ္ထုအတွက်ဒီစုချင်းမြင်ခံရတာဖြစ်ပြီးအမေရိကန်နိုင်ငံမှာမတူကွဲပြားတဲ့လူမျိုးတွေကြားဆက်ဆံရေးကိုထိငော့လှောင်ပြောင်ရေးသားထားတဲ့ဝတ္ထုဖြစ်ပါတယ်။ဒီဝတ္ထုစာအုပ်ဟာတကယ့်ကိုရက်ဆက်တဲ့ဟာသညံနဲ့ခေတ်ပြိုင်အမေရိကန်လူမှုအဖွဲ့အစည်းရဲ့နှလုံးသဲဖို့ကိုဓာတ်ရိုက်ထိုးစိုက်လိုက်တဲ့စာအုပ်ပါပဲလို့စုရွေးချယ်ရေးအဖွဲ့ဥက္ကဋ္ဌသမိုင်းပညာရှင်အမန်ဒါဖိုးမန်ကပြောပါတယ်။စုရစာရေးဆရာဘက်တီကတော့ The Sellout ဝတ္ထုဟာစာဖတ်သူတွေအတွက်အသေးအချာနားလည်လက်ခံဖို့ခက်ခဲပွဲစာအုပ်တော့ပါပဲလို့ဆိုပါတယ်။စုငွေအမေရိကန်ဒေါ်လာ6,000ချင်းမြင့်မဲ့ဒီစုကိုအရင်တုန်းကတော့ပြည်တင်အိုင်ယာလန်နဲ့တချိန်ကဗြိတိသျှအင်ပါယာထဲမှာရှိခဲ့တဲ့နိုင်ငံတွေစုပေါင်းဖွဲ့စည်းထားတဲ့ဒဏ္ဍာရယာနိုင်ငံများအဖွဲ့ဝင်နိုင်ငံတွေကစာရေးဆရာတွေရေးပြီး UK နိုင်ငံမှာထုတ်ဝေတဲ့စာအုပ်တွေကိုပဲနှစ်ဆင်ရွေးချယ်ချင်းမြင့်တာပါခင်ဗျာ
။ကိုကျော်တိတ်နဲ့ရှားဖောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။ရခိုင်ပြည်နယ်မှာလူခွေရင်ချိုးဖောက်မှုတွေရှိတဲ့ဆိုပြီးဆွဆွဲခံထားရတဲ့ပတ်သက်တဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။ရခိုင်ပြည်နယ်မောင်းတော်ဒေသမှာလုံခြုံရေးတပ်ဖွဲ့တွေရဲ့စစ်ဆေးရေးအတွက်မှာလူခွေရင်ချိုးဖောက်မှုတွေရှိနေတယ်ဆိုပေမဲ့လည်းခိုင်မာတဲ့တပ်တွေထောက်ထားရဖို့အတွက်အခက်အခဲတွေရှိနေတယ်လို့မြန်မာနိုင်ငံဆရာကုလသမဂ္ဂလူခွေရင်အထူးကိုယ်စားလှယ်ကပြောလိုက်ပါရယ်။မက်ကင်ဘီတွေကမြန်မာနိုင်ငံကုလသမဂ္ဂလူခွေရင်အထူးကိုယ်စားလှယ်ရန်ဟီလီကိုဆက်သွယ်မေးမြန်းထားတာကိုနားဆင်ပါရှင်။
လက်ရှိဒီရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်ပြီးတော့မင်းဆရာဟီလီတို့ရဲ့ဒီအဓိကစိုးရိမ်ချက်တွေကဘာတွေရှိနေတာပါလဲအရင်ဆုံးပြောပြပေးပါရှင
် Well since the incident there seems to be a complete lack of knowledge of what's going on. It seems like there's a blackout from the outside world to getting the real information. Of course with this
ကမ္ဘာနဲ့ဆက်သွယ်ပြတ်နေတယ်ဆိုတော့အခင်းဖြစ်ပွားချိန်စကတည်းကအဲ့ဒီမှာဘာတွေဖြစ်ပွားနေသလဲဆိုတာကိုအပြည့်အဝမသိရပါဘူး။ဒါပေမဲ့ကျမတို့အခြေအနေကိုသိနိုင်ဖို့အတွက်ပြည်ပနဲ့ဆက်သွယ်နိုင်တဲ့ဒီခေတ်နည်းပညာတွေလည်းရှိပါသေးတယ်။အစိုးရအနေနဲ့စစ်စင်ရေးဇုံနယ်မြေဖြစ်တဲ့ကြီးညာနိုင်ပါသေးတယ်။ဒေသခံတွေအတွက်ပို့ပြီးတော့ကန့်သက်တာရှိနိုင်ပါသေးတယ်။ကုလဝန်ထမ်းတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကအဖွဲ့တွေတောင်မှအဲ့ဒီမှာဘလို့အခြေအနေရှိလဲဆိုတာကိုသိနိုင်ဖို့အတွက်သွားလို့မရပါဘူး။
Miss Yahili တို့တည်ထားတဲ့အချက်လက်တွေကအကြောင်းအရာတချို့ကိုပြောပြပေးပါအောင်ရှင့်
Well, we've heard that houses are being burned, people are being arrested, arbitrarily arrested, and then people are being killed. And they've been killed because they were caught with...
ကျမတို့ကြားတဲ့လောက်ကလူတွေကိုဖမ်းနာစီတာအိမ်တွေမီးရှို့ခံရတာတွေရှိတယ်။ဥရင်မဲ့ဖမ်းဆီးမှုတွေလည်းရှိနေတယ်။အသက်ခံရတာတွေလည်းရှိတယ်။အကြောင်းပြချက်ပေးပြီးတော့တပ်ပစ်တာတွေလည်းရှိတယ်။ဒါတွေကတရားလက်လွတ်တပ်ဖြတ်မှုတွေဖမ်းဆီးမှုတွေဖြစ်ပါတယ်။မတရားပြုကျင့်မှုတွေလူရှိသူရှိမှလည်းအတမပြုကျင့်မှုတွေလည်းရှိတယ်လို့ကျမတို့ကြားရပါတယ်
။ဘာတတ်တွေတွေရှိပါလဲရှင
့် That's the thing. In order to really find out, to verify, we need to haveAn independent investigation in the area where people are allowed in.
ဒီအချက်လက်တွေကိုမှတ်မှတ်မှန်သိဖို့ကတရားလွတ်လပ်တဲ့စုံစမ်းစစ်ဆင်မှုတွေလုပ်ဖို့လိုပါတယ်။အခုချိန်မှာတော့ကျမတို့သွာလာလို့မရပါဘူး။မြန်မာနိုင်ငံသားတွေတောင်မှအဲ့ဒီနေရာကိုသွာလာဖို့ကန့်သတ်ခံထားရတာပါ။
အချက်လက်တွေကို Miss Yanhili တို့ဘယ်လိုရရှိတာပါလဲရှင်။မှန်ကန်တဲ့အချက်လက်တွေလို့ဘယ်လိုယူဆနိုင်ပါသလဲ
။ Well, we do have people in the country, and we do, as I said, we now with telecommunication, people are sending out pictures and calling.
မြန်မာနိုင်ငံထဲမှာကျမတို့ရဲ့လူတွေရှိပါတယ်။သူတို့ကဓာတ်ပုံထောက်ထားတွေနဲ့အချက်လက်တွေပို့ပေးပါတယ်။ကျမတို့အနေနဲ့အခုပြောဆိုခဲ့တဲ့အချက်တွေနဲ့ပတ်သက်ပြီးတော့မမအောင်လို့အများကြီးဂရုစိုက်ရပါတယ်။မာယွင်းပြီးတော့ဆွဆွဲတာမျိုးတွေလည်းကျမတို့မလုပ်ချင်ပါဘူး။ဒါကြောင့်မလို့လေအခုကြားသိရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့ကျမတို့တောင်းဆိုနေရတာပါဒီလိုလုပ်ဖို့ဘာတွေဖြစ်နေတယ်လဲဆိုတာကိုသေချာသိရဖို့အတွက်ကလေလာစမ်းစစ်မှုတွေအပြည့်အဝလုပ်ဖို့လိုပါတယ်အခြေအနေကဘလောက်အတိုင်းအထာတိဆိုးရွားနေလဲဆိုတာကိုသေချာသိဖို့လိုပါတယ်ရှင
်မြန်မာဆိုးရွားကတော့ Miss Yanhili တို့ပြောသလိုလုံခြုံရေးဆိုင်ရာစစ်ဆေးရေးအခြေအနေအောက်မှာနေမီရှိုးတာတွေဒီတရားလက်လွတ်ဖမ်းဆီးတပ်ဖြတ်တာတွေဖြစ်နေတယ်ဆိုရဲဆွဆွဲချက်တွေကိုညှင်းထားပါတယ်အစိုးရအနေနဲ့တည်ဆဲဥပဒေတွေနဲ့အညီအရေးယူဆောင်ရွက်နေတယ်လို့လည်းပြောပါတယ်ရှင
် Which law is that? That's what I would like to know. What law is that? Is it humanitarian, international humanitarian law?
ဘလို့ဥပဒေမျိုးကိုပြောတာပါလဲ။အဲ့ဒါပဲကျွန်မသိချင်တာပါ။ဘလို့ဥပဒေမျိုးကိုသူတို့ပြောနေတာပါလဲ။ဒီလူသားချင်းစာနာထောက်ထားတဲ့ဥပဒေလား။ဘလို့ဥပဒေမျိုးပါလဲ။
မွတ်စလင်လူဦးရေအများစုရှိတဲ့မောင်တော်မျိုးနဲ့အတွင်းကစစ်စင်ရေးတွေအတွင်းမှာလက်နက်မဲ့အရက်သားတွေအပေါ်မတရားပြုကျင့်တာရရွာတွေကိုမီးရှို့တာဥပဒေမဲ့ဖမ်းဆီးတာတွေရှိနေတယ်ဆိုရဲဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ Miss Yanhili အပါအဝင်ကုလသမဂ္ဂရဲ့လူခွင့်ရေးအထူးကိုယ်စားလှယ်တွေကမြန်မာစုရကိုမနေ့တုန်းကကြေညာချက်ထုတ်ပြန်တောင်းဆိုခဲ့တာပါမောင်နှမရှိတဲ့လုံခြုံရေးတပ်စခန်းတွေကိုအောက်တိုဘာလ9ရက်နေ့ကတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်မြန်မာလုံခြုံရေးတပ်တွေကဒေသတွင်းမှာစစ်စင်ရေးတွေလှုပ်ဆောင်နေတာဖြစ်ပါတယ်မြန်မာအစိုးရဘက်ကတော့သူတို့အနေနဲ့စစ်စင်ရေးတွေကိုဥရင်နဲ့အညီဆောင်ရွက်နေတာဖြစ်တယ်လို့တုံ့ပြန်ချပါတယ်ရှင
်မန်ခင်ဖြူထွေးကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကိုဆက်သွယ်မေးမြန်းထားတာပါအခုတစ်ခါမှာတော့မြန်မာနိုင်ငံကိုပြန်ရောက်လာတဲ့ဒုက္ခသည်တွေအကြောင်းကိုတင်ဆက်ပေးပါမယ်ထိုင်းမြန်မာနယ်စပ်နိုဘိုကီယင်ဒုက္ခသည်စခန်းကဒုက္ခသည်60ဟာပထမဆုံးတရားဝင်အစီအစဉ်နဲ့မြန်မာဘက်ခြမ်းကိုပြန်လည်ရောက်ရှိလာပြီးတော့မြန်မာအစိုးရတာဝန်ရှိသူတွေကလည်းမြပြည်မျိုးကနေခီးဦးကြိုခဲ့ကြပါတယ်သူတို့ကိုလက်တလုံးမှာတော့ကီယင်ပြည်နယ်မြပြည်မျိုးတောင်ဘက်လေးကေကော်မြို့တက်မှာယာယီနေရာချထားပါတယ်အခုလိုဒုက္ခသည်တွေပြန်ပို့တဲ့အစီအစဉ်ဟာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်ကြီးမားတဲ့ခြေလှမ်းတစ်ခုဖြစ်တယ်လို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံပြောခွင့်ရ Vivian Tan ကပြောခဲ့ပါတယ
် So this is the first time such a return is happening in a voluntary way organized by the two governments
အစိုးရနဲ့ရလုံကစီစဉ်ပြီးတော့ဒုက္ခသည်တွေဘက်ကကိုယ်တော်နဲ့ကိုအခုလိုပြန်ဖို့ဖြစ်လာတာဟာဒါပထမဆုံးအကြိမ်ပါဒါဟာကြီးမားတဲ့ခြေလှမ်းဖြစ်ပြီးတော့ငင်းချင်းရေးဆွေးနွေးပွဲတွေငင်းချင်းရေးလုပ်ငန်းစဉ်တွေပိုးပြီးအရှိန်ရလာစေမယ်ဒုက္ခသည်တွေပြန်ဖို့အစီအစဉ်တွေနောက်ထပ်ဖြစ်လာလိမ့်မယ်လို့ကျမတို့မျှော်လင့်ပါတယ
်။ထိုင်းနိုင်ငံတွင်ကဒုက္ခသည်စခန်းပေါင်း6ခုမှနေထိုင်ခဲ့တဲ့မြန်မာဒုက္ခသည်ရေအတွက်ဟာတသိန်းကျော်ရှိမယ်လို့ခန့်မှန်းရပါတယ်။ကရင်ဒုက္ခသည်အဖွဲ့အစည်းတစ်ခုဖြစ်တဲ့ KRC ကတော့မြန်မာနိုင်ငံတွင်ငင်းချင်းရေးလုပ်ငန်းစဉ်မပြည့်ပြတ်သေးတာအထူးသဖြင့်နေမည်ဒေသတချို့မှာတိုက်ပွဲတွေရှိနေသေးတာကြောင့်ဒုက္ခသည်တွေပြန်ဖို့အချိန်မကျသေးဘူးလို့ယူဆပါတယ်။ဒါပေမဲ့လက်ရှိအစိုးရဆောင်ရွက်နေတဲ့ဒုက္ခသည်တွေပြန်ဖို့အစီအစဉ်ကိုတော့ကန့်ကွက်တာမျိုးမဟုတ်ဘူးလို့ဆိုပါရယ်။ထိုင်းနိုင်ငံတွင်ကဒုက္ခသည်တွေစခန်းမှာရှိတဲ့ဒုက္ခသည်တွေကိုတတိယနိုင်ငံကိုပြောင်းရွှေ့ဖို့အစီအစဉ်တွေရပ်ဆိုင်းလိုက်တာကြောင့်အခုလိုပြန်ဖို့အဆုံးဖြတ်ချက်ချလိုက်ရတာဖြစ်တယ်လို့ဒီကနေ့နေရက်ပြန်တဲ့ဒုက္ခသည်တို့ကပြောပါရယ်။တချို့ကတော့ဒီလိုပြန်နိုင်ဖို့အတွက်သူတို့အနေနဲ့နှစ်ပေါင်းများစွာစောင့်ဆိုင်းနေခဲ့ရပြီးတော့သူတို့သဘောဆန္ဒနဲ့အခုလိုနေရက်ပြန်တာဖြစ်တယ်လို့လည်းပြောခဲ့ပါရယ်ရှင်။အခုဆက်ပြီးတော့ဒီထိုင်းနိုင်ငံနေဆက်မှာ နေတဲ့ဒုက္ခတွေအကြောင်းသတင်းကိုပဲဆက်ပြီးတော့ပြောပြပါမယ်။ထိုင်းမြန်မာနယ်စပ်မှာနေရရင်းကိုမိမိသဘောတူညီချက်နဲ့ပြန်နိုင်ဖို့အတွက်စခန်းတိုင်းမှာဌာနပြန်ရင်းဆိုင်ရာအကျိုးဆောင်ဌာနတွေကို UNHCR နဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကပူးပေါင်းပြီးစတင်ဆောက်လုပ်နေပါတယ်။ဒုက္ခတွေကတော့တိုင်းပြည်တွင်းမှာမငြိမ်သက်မှုတွေဖြစ်နေတာနဲ့ဒုက္ခတွေအတွက်တိကျတဲ့အာမခံချက်မရှိဘဲနေရရင်းကိုပြန်ရတဲ့ကိစ္စတွေအတွက်စိုးရိမ်ပူပန်နေပါတယ်။ဗီယိုမြန်မာပိုင်းသတင်းတောင်းမယ်ရီမာကထိုင်းနိုင်ငံကသတင်းပေးပို့ထားတာကိုနားဆင်ပါရှင်
။အစိုးရအသစ်တက်လာပြီးတဲ့နောက်မှာတော့မိမိသဘောအစီအစဉ်နဲ့နေရရင်းကိုပြန်နိုင်ကြဖို့အတွက် UNHCR ကနေဦးဆောင်ပြီးပြန်ကျင်တဲ့ဒုက္ခသည်တွေကိုစီရင်ပေးနိုင်ဖို့အတွက်ဌာနပြန်သွားနိုင်ရေးအကျိုးဆောင်ဌာနဖွင့်လှစ်ပြီးဒုက္ခသည်တွေပြန်ဖို့အတွက်လှုံ့ဆော်နေတယ်ဆိုပြီးအုံပြန်စခန်းကော်မတီဥက္ကဋ္ဌဆောဝါထီကပြောပါတယ်။
ခါနေပြာွားကြီးအကျိုးဆောင်ဘုရားကပြန်ကျင်တဲ့လူတွေအဲ့ဒီကျောင်းကောက်ဆောင်နိုင်မယ်ဒီနေနေပါတယ်သိပြီးရင်သူကလည်းငေါဝါတော့ဆွေးနွေးကြမယ်ဆက်ပြမယ်ကြိုးကြပါအခုပြန်မယ်နေရာဒီကတွေဟုတ်လို့တော့ကဲဒီကပြပြပေါ်မှာလက်ခံတဲ့ဘောတူတဲ့ဟောခိုက်ချင်ရတဲ့ဆိုရင်ဒီကရတော့အရှင်ခံဆူရမယ်ဒီမှာဆူရမယ်ပေါင်းတော့ပြန်ကျင်တဲ့လူတို့ကပို့ဖို့တော့
တကယ်တော့ဒုက္ခတဲ့အများစုဟာနေရရင်ကိုလူကုန်တိတ်ခါရှိစွာနဲ့ပြန်ကျင်နေကြတာပါမြန်မာအစိုးရအသစ်အနေနဲ့ကောကရင်ပြည်နယ်အတွင်းလက်နက်ကိုင်အဖွဲ့အစည်းတွေကကောဒုက္ခသည်တွေနေရရင်းကိုပြန်နိုင်ရေးအတွက်တိကျကောင်းမွန်တဲ့အစီအစဉ်တွေအာမခံချက်ရှိတဲ့အလုပ်ကိုင်အခွင့်အလမ်းတွေဖန်တီးပေးနိုင်ရေးအပါအဝင်လုံခြုံရေးကိစ္စတွေအားလုံးကိုစနစ်တကျရေးဆွဲဖို့အတွက်ပြင်ဆင်တာတွေကိုမတွေ့ရသေးဘူးဆိုပြီးတော့လည်းဆက်ပြောပြပါတယ်
လို့ရတဲ့အစိုးရဘယ်လိုကောင်းဒီခုအစိုးရဘယ်လိုကောင်းကျွန်တော်လည်းဘာမှမဆွေးနွေးဘူးလေကျွန်တော်တို့ကလည်းဆွေးနွေးနေတယ်ကျွန်တော်ပြတ်တွေ့ဘူးပါတယ်ဒီနယ်အစိုးရနဲ့အခေါက်ပြတ်ဖြစ်ပြီးဒီကနေ့ဒီနေ့ပတ်သက်တာ KRG က PRG ဥဆောင်မှုနဲ့အဲဒါမှဒီကဘာမှမဆွေးရဘူးလေဒီလိုပြောနေပြန်လာတယ်ဒါကဆိုညာကဆိုဒီကောင်တို့ပြောနေတယ်ဒီကနေ့ဒီနေ့ပတ်သက်ပြီးတော့သူ့အပိုင်းဆိုင်ရာလည်းပဲကျွန်တော်ထင်တာဒီဒီနယ်နယ်ဒီဒီနယ်နယ်လို့ပြောမလားခင်းနေတာလည်းပဲမရှိဘူးသူတို့ချင်းချင်းလည်းမရှိသေးဘူးဟောဒီထဲမှာဒီနေ့မှာရှိတဲ့တိုင်းနာတော်လည်းအဖွဲ့စည်းလည်းကအဖွဲ့စည်းလို့ပြောမလားတော်လည်းအဖွဲ့စည်းလို့ပြောမလားဘုံလည်းပဲသူနည်းတိုင်တိုင်ကမရှိဘူးလို့ကျွန်တော်တော့ထင်တာပဲ
ပြီးခဲ့တဲ့ရက်ပိုင်းတွေတုန်းကတိုက်ပွဲတွေကြောင့်မငြိမ်မသက်ဖြစ်နေသေးတဲ့ကရင်ပြည်နယ်ထဲမှာတင်းရှောင်နေရတဲ့စစ်ပြေးဒုက္ခသည်တွေရှိနေသေးတဲ့အပေါ်မှာလည်းနေဆက်နေဒုက္ခသည်တွေအနေနဲ့နေရရင်းကိုပြန်နိုင်ဖို့ကစိုးရိမ်ပူပန်မှုတွေရှိနေတယ်လို့လည်းဆိုပါတယ်
ဆိုရတော့ဗျာခုလက်ရှိဒီတပ်ဖွဲ့ကြောင့်ဒုက္ခရောက်နေတဲ့ခုလက်ရှိဒီညာကြီးမျိုးတော့ပါဆိုတော့ခီပီခီမှလည်းကောခုလက်စားဖို့နေရေးကမစားစားရတမ်းပါသေးတယ်ညာကြီးကလောထိခဲ့တယ်အဲ့ဒါကျွန်တော်တို့ရဲ့ခုလက်ရှိတော့အမြင့်မြင့်မပြောင်းခင်လက်ရှိအမြင့်မြင့်တဲ့မှာနေထိုင်တဲ့လူတွေရဲ့ရေဆန်းတဲ့ဒုက္ခပေါ့နော်ဒါတော့သူတို့ကဦးနဲ့အိမ်နဲ့ယာနဲ့လုံစားကစားနေအကုန်ရှိတယ်ခုတို့ပြန်မကြေကြသေးဘူးကျွန်တော်တို့လူမျိုးနေပေါင်းများများစွာဒုက္ခတွေဘဝခံယူပြီးတော့ပြန်မယ်ဆိုရင်ဘယ်လိုကျွန်တော်တို့ကဲရပ်တည်ရပါမလဲတော့
ထိုင်းမြန်မာနယ်စပ်ဒေသကဒုက္ခသည်စခန်းကိုကုမှာတော့မြန်မာနိုင်ငံကလူနည်းစုတိုင်းရင်းသားအများစုပါဝင်ဒုက္ခသည်သသိန်းခွဲလောက်ခိုလုံနေကြတာဖြစ်ပြီးဒီထဲကတချို့ကတော့တတိယနိုင်ငံမှာအခြေချနေထိုင်ဖို့အတွက်စောင့်ဆိုင်းနေကြပေမဲ့လည်းနှစ်တည်နဲ့ချီပြီးကြာမြင့်လာတဲ့အတွက်စိတ်ပြက်လက်ပြက်ဖြစ်နေကြတာပါဒုက္ခသည်စခန်းတွေမှာနှစ်နဲ့ချီနေထိုင်နေကြရတဲ့အတွက်သားသမီးတွေရဲ့ပညာရေးတပိုင်းတစ်စဖြစ်ရတဲ့အခြေအနေမျိုးလည်းကြုံနေရပါတယ်မြန်မာနိုင်ငံမှာအရက်သားအစိုးရတက်လာပြီးတဲ့နောက်အခြေအနေတွေတည်ငြိမ်စပြုတ်လာနေတဲ့အတွက်နေရရင်းကိုပြန်လိုသူတွေရှိပေမဲ့လည်းပြန်လည်ထူထောင်ရေးအတွက်စိတ်မအေးတဲ့အတွက်တွန့်ဆုတ်နေကြသေးပါဒီအတွက်လည်းဒုက္ခသည်တွေအနာဂတ်အတွက်အာမခံချက်ရှိမဲ့အခြေအနေတည်းရဖန်တီးပေးစေခြင်းနဲ့လို့လည်းဒုက္ခသည်တွေကပြောဆိုကြပါတယ်ရှင
်ထိုင်းနိုင်ငံအခြေစိုက် VOA မြန်မာပိုင်းသတင်းတော်မန်အေးမှသတင်းပေးပို့ထားတာပါအခုခါမှာတော့တက်ကြွလှုပ်ရှားသူတဦးကိုအခုချိန်မှာမြောက်ဥကလရဲစခန်းမှာဖမ်းထားတဲ့အကြောင်းကိုတင်ဆက်ပေးပါမယ်တက်ကြွလှုပ်ရှားသူဦးထင်ကျော်ကိုတက်တွင်ပုံကံမှုလှုံ့ဆော်တဲ့ဆိုတာနဲ့တက်ဆိုင်တဲ့စစ်ဆွဲချက်ပုံမှန်နဲ့ဒီကနေ့မှရဲကဖမ်းပါတယ်ဘယ်အကြောင်းအရာကိုဆွဲချက်တင်တယ်ဆိုတာကိုတော့မသိရသေးသလိုအာမခံလည်းမရတာကြောင့်ဒီညမှာတော့မြောက်ကလာရဲစခန်းမှာနေထိုင်နေရတယ်လို့ဦးထင်ကျော်ကပြောပါတယ်အပြေဆုံးကိုမတ်တကီထက်ကဆက်သွယ်မေးမြန်းထားပါတယ်ရှင
်တက်ကြွလှုပ်ရှားသူဦးထင်ကျော်ကိုဒီကနေ့တရားရုံးရဲ့ဖမ်းဝရမ်းနဲ့မြောက်ကလာပမြို့မှရဲစခန်းကဖမ်းဆီးတာဖြစ်ပါတယ်တမရော်ဘက်ကတရားရုံးကိုဥတိုက်လျှောက်ထားတဲ့တက်တွင်းပုံကံမှုလှုပ်ဆော်တဲ့ဆိုရနဲ့တက်ဆိုင်တဲ့ဥပဒေပုံမှ905ကကြီးနဲ့တရားရုံးကဖမ်းဝရမ်းထုတ်ပြီးဖမ်းဆီးတာဖြစ်တယ်လို့ဖမ်းဆီးခံရသူဦးထင်ကျော်ကပြောပါတယ်
။ပြောလို့ရတာကတော့စစ်တပ်ကနေပြီးတော့မှတရားရုံးဥတိုက်လျှောက်တဲ့အမှုတွေတဲ့။အဲ့လိုတော့ပြောတယ်။905ကကြီးတကယ်တည်းလို့ဘယ်သူလဲလို့မေးတော့ရဲရလည်းမသိဘူးလို့ပြောတယ်ဗျ။တရားရုံးမြောက်ကွာပါမြင့်တဲ့တရားရုံးတရားမြင့်တဲ့တရားစီကြီးဥနနာမျိုးဆိုတဲ့အခုနောက်ပြောင်းလာတဲ့တရားစီကြီးကနေဝရမ်းထုတ်ပြရကြအခုမြောက်ကွာရဲစခန်းမှာရှိပါလေကြအဲဒီကကျွန်တော်ကို ဘလို့လုံးလဲတော့ဘလို့လုံးလဲတော့သူတို့မပြောသေးဘူး။အာမခံတော့မရဘူး။မနေ့ကရုံးထုတ်ပြီးတော့ရုံးကြီးပြီးကျွန်တော်ထောင်ထဲသွားမှာပဲလေ
။ဘာအတွက်ကြောင့်အခုလိုဆွတ်ဆွဲဖမ်းဆီးခံရတယ်လဲဆိုတာကိုတော့မသိရသေးပါဘူး။ဒါပေမဲ့ပြည်သူတယောက်အနေနဲ့ဥပဒေကိုလေးစားလိုက်နာပြီးဖမ်းဆီးခံတာဖြစ်တယ်လို့ဥထွန်ကျော်ကပြောဆိုပြီးဥပဒေဟာတပြေးညီဖြစ်တဲ့လို့လည်းဝေဖန်ပါတယ
်။ဟုတ်ကဲ့ဝရမ်းနဲ့မှသူပြည်သူဆုံးလို့မရဘူး။ဒါကတော့သူတို့လုံနေကြပဲဗျာ။ကျွန်တော်တို့အစကကျွန်တော်ပြောသူပဲကျွန်တော်တို့ပြည်သူတွေကိုခိုင်းအင်မတန်မှလွယ်တာ။ဒါကြောင့်ဆိုကျွန်တော်တို့ကဥပဒေကိုလေးစားလိုက်နာတာဟုတ်ဗျာ။နော်ကျွန်တော်တို့ကခွင့်ပြုချက်လူတန်းစားမဟုတ်ဘူး။အဲ့တော့ကျွန်တော်တို့ကဥပဒေနဲ့တရားရဲ့ဖြစ်တယ်ပြောကျွန်တော်တို့ရဲမြင်ဒီကထုတ်လာတဲ့ဝရမ်းကိုကျွန်တော်ကလေးစားတယ်ကျွန်တော်ကတရားဥပဒေစုဆိုင်ချေပါမယ်ကျွန်တော်တို့ကဒီလိုပဲဒီသူ့ရဲ့လုံခြုံလုံခြုံရေးကျွန်တော်တို့ကလိုက်နာတာပဲအဲ့တော့တကယ်လိုက်မနာတာတော့ဒီဗိုလ်ချုပ်တွေနဲ့ခရိုမီတွေပဲကျွန်တော်နိုင်ငံမှာကတီတူကရဲမြင်ဖမ်းမယ်ဆိုရင်လိုက်တယ်တော့တရားဥပဒေအမိန့်ချလိုက်ရင်ထောင်ထဲသွားတယ်ဒါကတော့ကျွန်တော်တို့ဒီခုံးကံလိုပဲဖြစ်နေတာပဲကြာဘာမှကျွန်တော်တို့ခုံးကံချေပါကုန်မရှိဘူးလူခွေးဆိုတာဘာမှမရှိပါဘူးကြာဆက်ဆက်လိန်နေကြတာပါဗျာ
တက်ချွတ်လှူရှာသူဥထင်ကျော်ကိုတက်မတော်ကဆွဲဆိုတဲ့ပုံမဟာတက်တွင်းပုံကံမှုဆံရီနဲ့ပတ်သက်ဆက်နွယ်တယ်လို့လဲတရားလွှတ်တော်ရှိနေကြီးဦးသိန်းတန်ဦးကရှင်းပြပါတယ
်ပြည်တော်စုဆိုရည်ကြီးကြီးလေတက်တခုမှရရှိရာဒုရိမုတ်တတ်တာစစ်ပုံကံချင်းတော်လကောင်တက်ဆံရမိမိတာဝန်တရားကိုမလေးစားခြင်းတော်လကောင်ပြက်ကွက်ခြင်းတော်လကောင်ပြုစီရန်အကြံရှိရင်ဒုရိမုတ်ထိုးတို့ပြည်တော်ရဲ့အကြောင်းရှိရင်ဒုရိမုတ်ဆိုတော့ငါကတခုထဲမှာပေးထားတာလေကာကြီးခါဝေးကားငယ်အနှစ်နှစ်ထီထောင်တယ်နော်ဒါမှမဟုတ်ငွေရသုံးဖို့တန်းနေရလုံးပေါ့နော်အော်သူကတက်တင်းပုံကံကိုဖြစ်အောင်လုံဆော်တယ်ဆိုတာဖြစ်နိုင်တာပေါ့ဗျာဖြစ်နိုင်တယ်ဆိုတာဆွတ်ဆွဲပြရရှိတာပေါ့အာတက်တင်းကိုစာသမားတွေဖြစ်အောင်မတီးမငင်ဖြစ်အောင်ဆိုတာရက်သားလဲလုံနေတယ်စစ်သားလဲလုံနေတာပေါ့နော်ဟိုတကယ်တမ်းဒီဥကဒီပို့ငန်းငါကတက်တင်းပုံကံမှုတွေပဲယာထမ်းတာလဲဟာ
တက်ချောက်လှူရှာသူထင်ကျော်ဟာဆိုရင်စစ်အစိုးရလက်ထက်နောက်ဦးသိန်းစိန်ရက်သားအစိုးရလက်ထက်တို့မှာအခွင့်အရေးတောင်းဆိုဆန္ဒပြမှုတွေကြောင့်မကြာခဏဆိုသလိုတရားရင်ဆိုင်နေရသူလဲဖြစ်ပါတယ်ဒီကနေ့ဖမ်းဆီးခံရမှုကိုတော့မနေ့ပြန်ကြာတာပရိနစ်မှာတရားရုံးမှာကြားနာဖို့ရှိပြီးအဲ့ဒီအချိန်ရောက်မှဘာကြောင့်ဖမ်းဆီးခံရတယ်လဲဆိုတာကိုသိရမှာဖြစ်တယ်လို့လဲဥထင်ကျော်ကမြောက်ဥကလာပရဲစခန်းကနေပြောဆိုပါတယ်ရှင်
။တက်ချွတ်လှူရှာသူတို့ကိုဖမ်းခံထားတဲ့တရင်ကိုမတ်တင်ကြီးထက်ကတင်ဆက်ပြီးသွားတာပါ။သတို့ရှင်များရှင် VOA ကနေညပိုင်းရေဒီယိုစီစဉ်တွေကိုည9:00နာရီနေ့10:00နာရီထိလိုင်းနိုမီတာ24 25 32နဲ့58တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုမကြာခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းမှာတော့မြန်မာမီဒီယာမြင်ကွင်းနဲ့အပတ်စဉ်အားကစားကဏ္ဍစာရတွေကိုနားဆင်ရဖို့လည်းရှိပါတယ်။ VOA ကနေခုလိုထုတ်လွှင့်နေတဲ့ရေဒီယိုစီစဉ်တွေပါဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းမှာပဲဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ဒါပြင် VOA ရုပ်မြင်သံကြားအစီအစဉ်လေးကိုညနေ9:00နာရီမှာ Asia Set 7ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါရဲ့ရှင်။ VOA အစီအစဉ်လေးကိုစာသားနဲ့ရယူခြင်းနဲ့ဆိုရင်တော့ burmese@voanews.com ကိုအီးမေးလ်နဲ့ပို့ပြီးတိုက်ယူနိုင်ပါရဲ့ရှင်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်လေးကိုဒီနေ့ကို6နာရီ6ကြိမ်ထုတ်လွှင့်ပေးနေပါရဲ့ရှင်။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးနေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အဖက်စင်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
သတင်းများရှင်အခု VOA ညနေပိုင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ24 25နဲ့31တိုကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအတန်လွှင့်စီစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2016ခုနှစ်အောက်တိုဘာလ26ရက်ဗုဒ္ဓဦးနေ့ညပိုင်းအတွက် VOA မြန်မာပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေကိုသောတာရှင်တွေတိုက်ရိုက်နားဆင်နေကြရတာဖြစ်ပါတယ်အခုဆက်ပြီးတော့10နာရီထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့ဘူတိတောင်မောင်းတော်ဒေတာလုံကြုံရေးစိတ်မချရတဲ့အတွက်ဒေတာကန်ရခိုင်လူမျိုးတွေနေရက်စွန့်ခွာထွက်ပြေးနေရကြတဲ့အခုချိန်ခါမှာလူတို့ရဲ့အနေနဲ့စစ်တပ်ကိုပုံမအားကိုးနေကြတယ်ဆိုတဲ့အကြောင်းကို
လာရဲ့အနေထားကလည်းရွာကုန်မှရခိုင်ဗုဒ္ဓဘာသာ30လိမ့်လာဟုတ်ပဲအင်ဂျီကရှိတယ်အနေနဲ့ပေါင်းရင
်မြို့သားလွတ်တော်ဒုတိယဥက္ကဋ္ဌဦးအေးတာအောင်ကအခုလိုပြောသွားတာကိုဦးကျော်စံသားရဲ့မြမရေးသုံးသက်ချက်မှာအပြည့်စုံနားဆင်ကြမှာပါဒါပြင်မြန်မာမီဒီယာမြင်ကွင်းနဲ့အပတ်စဉ်အားကစားကဏ္ဍတို့ကိုလည်းနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးမြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြမှာပါ။ဒီတစ်ပတ်မြန်မာမီဒီယာမြင်ကွင်းမှာတော့ရင်းနှီးမြှုပ်နှံမှုဥပဒေသစ်ပြဋ္ဌာန်းလိုက်တဲ့အကြောင်းပယောဂဆရာကြောင့်ကလေးတွေတည်ဆုံသွားရတဲ့တဲ့င်းနဲ့ဝဒီတာမှာတိုက်ပွဲတွေအကြောင်းစတာတွေကိုနားဆင်ကြမှာပါ။မတ်အင်ခိုင်ဦးနဲ့ဦးစံမိုးဝေတို့အခုညီတင်ဆက်ထားတာကိုနားဆင်ပါရှင်။
ရင်ကစီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတွေခံထားရတဲ့မြန်မာနိုင်ငံအတွက်အိန္ဒိယတရုတ်နဲ့အိန္ဒိချင်းနိုင်ငံတချို့ကလွှဲရင်စီးပွားရေးအရရင်းနှီးမြှုပ်နှံမှုပြုလုပ်တယ်လို့နှေးပါခဲ့ပါတယ်။အခုကမှတော့စင်ကာပူနိုင်ငံလိုပြည်ပစီးပွားရေးကုမ္ပဏီတွေကမျက်စိကျရေးပန်းစားတဲ့နိုင်ငံဖြစ်လာပါပြီ။ဒီသတင်းပတ်ထဲထွက်လာတဲ့မြန်မာရင်းနှီးမြှုပ်နှံမှုဥပဒေတစ်ခုလည်းစိတ်ဝင်စားရှိခဲ့ကြပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုဥပဒေမှာလာရောက်ရင်းနှီးမြှုပ်နှံသူတွေအတွက်ဘလို့အာတာချက်တွေရှိတယ်ဆိုတာကိုအရာဝတီသတင်းဌာနအင်္ဂလိပ်ပိုင်းအစီအစဉ်အတွက်စီးပွားရေးသတင်းရေးသားသူမတ်ကျော်စုမွန်ကအခုလိုရှင်းပြပါတယ်
။အောင်ဒီတစ်ခုကိုဒီအစိုးရနေပြီးတော့အဲလုံးလိုက်တဲ့ရင်းနှီးမြှုပ်နှံမှုဥပဒေမျိုးဥပဒေဆိုတာကအရင်ကလည်းဥပဒေကကျတော့ဥပဒေတစ်ခုတည်းမှာပဲနိုင်ငံသားရင်းနှီးမြှုပ်နှံမှုပေါ့ဒီတိုင်းမှာလုပ်ငန်းရှင်တွေရင်းနှီးမြှုပ်နှံမှုပေါ့နောက်ခုစလုံးကိုပေါင်းလိုက်တယ်။ပေါင်းပြီးတော့နောက်တစ်ခုလည်းအနေနဲ့ထွက်လာတယ်။အဲ့ဒီမှာတော့ဘာတွေကိုထည့်ထွင်းလာလဲဆိုတဲ့အခါကျတော့အရင်နဲ့မတူတာကျတော့သူကဟောပေါ့နော်ဖွံ့ဖြိုးတိုးတက်မှုအားနည်းနေတဲ့နေရာတွေမှာတွားပြီးတော့ရင်းနှီးမြှုပ်နှံသိကျတဲ့သဘောအနေနဲ့ပေါ့နော်သူကအဲ့လိုနေရာမျိုးတွေမှာတွားပြီးတော့ရင်းနှီးမြှုပ်နှံမဲ့သူဆိုလို့ရှိရင်နိုင်ငံသားဖြစ်ဖြစ်အဲဒီလိုငါ့ချမချီပြည့်သူတို့တွေကိုပို့ပြီးတော့မလုံးမီပေးမယ် incentive ပေးပေးမယ်ဟာရှိရပေါ့နော်ဥပမာဖြင့်ပေါ်တတာခွင့်လေးမျိုးလို့မြေငါးငန်းခွင့်မျိုးလို့ပါတော့ပေါ့နော်အဲ့ဒါဒီကိုပို့ပြထည့်ရတာကိုတွေ့ရတယ်ဟိုတချို့ကတော့ပြောကြတယ်ပေါ့လေဒီလိုမျိုးလုပ်တယ်ဆိုတာကောင်တိုင်းသားလုပ်ငန်းရှင်တွေနဲ့ဒီကုနာဝနိုင်ငံသားနိုင်ငံသားလုပ်ငန်းရှင်တွေကို equal right ပေါ့နော်ဓာတ်လူခွင့်ပေးမယ်ဆိုလို့ချင်ရင်နိုင်ငံသားတွေကပို့ပြီးတော့အားသာချက်ရှိပြီးတော့မြန်မာပြည်လုပ်ငန်းရှင်တွေကပို့ညှိနှိုင်းမယ်ဆိုလို့ပြောကြတယ်လေဆိုတော့ဒီအစိုးရအနေနဲ့ကတော့ဒါကိုသူတို့တရားပြန်ကြိုက်ကြမဲ့ပုံမှာရှိပါတယ်ဒါတော့အခုလောဆယ်ကဆက်တာကဖိုင်လောအနေနဲ့ဆက်ပြီးတာဒီဥပဒေကမထွက်သေးတဲ့အခါကျတော့အဲ့ဒီဥပဒေကိုတရားစောင့်နေကြတယ်ဆိုတဲ့ဟာလည်းရှိရပါတော့
နောက်ထပ်တင်ပြလိုတာကတော့ဒီတစ်ပတ်အတွင်းလူမှုကွန်ရက်ပေါ်မှာပြန့်နှံ့ခဲ့ပြီးတဲ့နောက်ပုံနှိပ်သတင်းမီဒီယာတွေအထိရောက်လာခဲ့တဲ့သတင်းကတော့တွန်တေးမျိုးကနေ -10 လောက်ဝေးတဲ့ကြေးရွာလေးမှာပယောကပူတယ်ဆိုပြီးတော့ပယောကဆရာကကလေး၃ယောက်ကိုရိုက်နှက်ရကနေတေဆုံသွားခဲ့တဲ့အထိဖြစ်သွားခဲ့တဲ့သတင်းမှာပယောကကုတယ်ဆိုပြီးတော့ရိုက်နှက်တာနဲ့ပတ်သက်လို့ကလေးမိဘတွေကိုဝိုင်းဝန်းပစ်တင်ပြောဆိုနေကြသလိုဒီခေတ်ဒီခါမှာဒီလောက်တောင်အသိပညာဘူးတုဒ္ဒအားနေကြရသလားဆိုပြီးတော့အံအားတင်နေကြပါတယ်ဒီအပိုင်းအတွင်းဖျားပေါ်မှာငကားပူတယ်ဆိုတဲ့ဗီဒီယိုဖိုင်တချို့တက်လာတာကြောင့်ဒီလိုဖြစ်ရတဲ့နဲ့ပတ်သက်ပြီးလူတွေရဲ့ယုံကြည်နေမှုပေါ်အံအားတင်နေကြပါတယ်ဒီပယောကဆိုတဲ့ကိစ္စကအခုသတင်းပတ်ထဲမှာလူပြောအများဆုံးသတင်းတချို့ထဲမှာပါဝင်ခဲ့ပါတယ်ဒီသတင်းပတ်ထဲမှာဘင်္ဂလားပင်လယ်အော်မှာဖြစ်နေတဲ့မုန်တိုင်းဟာဟန်ကြီးကျွန်းနဲ့ AOD တိုင်းကဒေသတချို့ကိုရောက်ရှိနိုင်နေဆိုတဲ့မိုးလေဝသခန့်မှန်းချက်သတင်းကြောင့်အထူးသတိပေးချက်ထုတ်ပြန်ထားတဲ့နေရာဒေသတွေမှာကြိုတင်ပြင်ဆင်မှုတွေပြုလုပ်ခဲ့ကြပါတယ်။နာကင်မုန်တိုင်းအတွေ့အကြုံရှိတာကြောင့်ငကိုထက်ပိုးပြီးတော့မိုးလေဝသသတင်းကိုအလေးထားစောင့်ကြည့်နားဆွင့်နေခဲ့ကြသလိုမီဒီယာတွေရဲ့တန်ဖိုးပေါ်ပုံမှန်အတိအမှတ်ပြုလာတယ်လို့တုံးသက်သူတွေကပြောကြပါတယ်။နာကင်တုံးကမိုးလေဝသသတိပေးချက်တွေပေါ်ပေါ်ပေါ်ဆဆထားခဲ့ကြတဲ့အတွက်လူအသက်တွေတိမ့်နဲ့ကြီးပြီးတော့ဆုံးရှုံးခဲ့ရတာပါနောက်ဆုံးတင်ပြချင်တာကတော့ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်မှာအခြေစိုက်တဲ့ဝတ်တပ်ဖွဲ့တွေရဲ့လှုပ်ရှားမှုနဲ့ပတ်သက်တဲ့သတင်းဖြစ်ပါတယ်ဝတ်တပ်ဖွဲ့တွေကမိုင်းလားနေမြေထဲမှာအရေးပါတဲ့စခန်းတစ်ခုကိုတိမ့်ပိုက်ထားလိုက်ပြီးတဲ့နောက်အစိုးရတပ်နဲ့ထိတွေ့မှုတွေဖြစ်ခဲ့ပါတယ်ဝတ်တပ်ဖွဲ့တွေဟာ NCA ညဉ့်ညံ့ရေးသဘောတူညီချက်ကိုပါဝင်လက်မှတ်ရေးထိုးမှထားတဲ့အဖွဲ့ဖြစ်ပြီး 27 ရာစု ပင် လုံ နီလာ ခံ တုန်း က လည်း ဝင် ဝင် ကပ် ပြ ကိစ္စ အကြောင်း ပြ ပြီး တော့ အစည်းအဝေး က နေ စော စီး စွာ ထွက် ခွာ သွား ခဲ့ တဲ့ အဖွဲ့ လည်း ဖြစ် ပါတယ် မကြာခင် က တိုက် ပွဲ တွေ ဖြစ် ခဲ့ တဲ့ ကချင် ပြည်နယ် နဲ့ နေရာ ပြဿနာ ဖြစ် နေ တဲ့ ရခိုင် ပြည်နယ် တွေ အပြင် ဝ အထူး ဒေသ ရဲ့ ပြဿနာ ဟာ လည်း ပြည်တွင်း ငြိမ်းချမ်း ရေး ကို အနှောက် အယှက် ပြု လာ ပြီ လား ဆို ပြီး တော့ သတင်း မီဒီယာ တချို့ မှာ တုံ့သက် ရေး သား ထား တာ ကို တွေ့ ရ ပါ တယ် ဒါ နဲ့ ပတ်သက် ပြီး တော့ သတင်း သမား တစ် ဦး ဖြစ် တဲ့ ကိုစိန် ဝင်း က
ဒါကတော့ အရင်လုံး နေရတယ် ဝါတက်ကိုပေါ်ရကြအောင်လည်းကြားဆောင်တက်နေတဲ့ကြောင့်ဖို့အတွက်ပြန်ပြီးတယ်ဆရာကြံပြီးတယ်အဲဒို့တော်လည်းပဲတကယ်ဖြစ်မလာလို့ဒါပေမဲ့အဲ့ဒီအခုသူ့ပြကြတဲ့အခါကျတော့ဒီထားတဲ့ဆန်ရှိတယ်အခုတစ်ခေါက်မှာကျတော့ဒီစပိရတုပင်လုံးကြီးလာကြမတိုင်ခင်ဆွေးနွေးတဲ့နေရာမှာလည်းအဆင်မပြေဘူးဒီတစ်ခေါက်ပြန်မှာမူတာတော့ဒီကမ္ဘာမှာရှင်ဆိုင်မှုတွေကြုံနေတဲ့အခါစပိမှာမူတော့များလာတယ်
ကမ်းမဲ့ကားတွေကိုကရိန်းနဲ့ဆွဲရေးမဆွဲရေးဆိုတဲ့ကိစ္စချင်းတွင်းမြစ်တွင်နစ်မြုပ်ရေရင်ကနေအလောင်း80ကျော်ရှာဖွေတွေ့ရှိခဲ့တဲ့ကိစ္စနဲ့ရခိုင်ပြည်နယ်မောင်းတော်ဒေသတိုက်ခိုက်မှုတွေရဲ့နောက်ဆက်တွဲသတင်းတွေကိုမီဒီယာတွေမှာအလေးထားဖော်ပြနေကြတယ်ဆိုတာကိုတင်ပြရင်းညီကုန်းဆိုရရပါတယ
်။မအင်ခိုင်ဦးနဲ့ဦးစံမွေတို့တင်ဆက်ထားတဲ့မြန်မာမီဒီယာမြင်ကွင်းကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတစ်ခါမှာတော့ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးပါမယ်။ဘူတီတော်မောင်းတော်ဒေသမှာလုံခြုံရေးစိတ်မချရတဲ့အတွက်ဒေသခံရခိုင်လူမျိုးတွေနေရဆွန့်ခွာထွက်ပြေးနေကြရတဲ့အခုချိန်ခါမှာပဲလူတွေအနေနဲ့စစ်တပ်ကိုပုံမအားကိုလိုကြတယ်လို့အမျိုးသားလွှတ်တော်ဒုတိယဥက္ကဋ္ဌဦးအေးတအောင်ကပြောကြားလိုက်ပါတယ်။ဒီကိစ္စမှာတစ်ဖက်နိုင်ငံနဲ့ပတ်သက်နေတဲ့ကိစ္စကိုလည်းရှင်းလင်းဖော်ထုတ်ပြီးဆွေးနွေးဖြေရှင်းသင့်တယ်လို့လည်းဆိုပါတယ်။ရခိုင်ဒေသနောက်ဆုံးအခြေအနေအကြောင်းကိုဦးကျော်စံသားရဲ့မြမအရေးဆွေးနွေးသုံးသပ်ချက်မှာဦးအေးတအောင်ကလက်ရှိလုံခြုံရေးအခြေအနေကိုအခုလိုစပြောထားပါတယ်။
ပြန်ပြဲပြီးတော့ဖြစ်နေတယ်။လွာရဲ့အနေထားကလည်းတရွာကုန်မှရခိုင်ပြည်ပေါ်တာပါက30လေးရာဟောက်ပဲအင်ဂျီကရှိတယ်။အနေနဲ့ပေါင်းရင်ဒီမှာကဒေသတိကျလာ2300လေးတော့ဒီလိုအနေထားရှိရခါကျတော့ဂျုံဂျုံရေးကတော့ဆွေးရရကားပါလေ။ဒါကြောင့်ဒေသခံရှိတဲ့လွာကိုပြောင်းတဲ့လူတွေကပြောင်းပေါင်းတော့ကိုပြောင်းတဲ့လူတွေကပြောင်းမောင်းတော့ရတဲ့ဆက်စစ်တွေကိုပြောင်းတဲ့လူတွေပြောင်းဒီလိုပြပြောင်းလာကြတာကိုတွေ့ရပါလေ။
ဆိုတော့ဒီတောင်ဝန်ရှိတဲ့အပိုင်းကပြည်တဲ့လုံခြုံရေးကိုသူတို့ကျင့်တတ်အားရပါသလားဒါထက်ပိုလို့ဖို့လူတွေလို့များသူတို့ထင်နေကြလားဘယ်လိုသဘောရပါလဲခင်ဗျာ
အမှန်ကတော့အရင်ရင်ကြည့်ခဲ့တဲ့အခါဒီသူစစ်ဟိုလက်နေအဆင်ပြေဖို့ကနေနေပြေဖို့တောင်းဆိုခဲ့တယ်ဒါပေမဲ့ဒါတွေကပြည့်မလာဘူးပြည့်မလာတဲ့အခါကျတော့ရစကန်းသားပါလဲပဲဒီနေ့ဆိုရင်လူရင်ကလည်းနည်းနည်းနေရတာလည်းနည်းပါတယ်အခုတော့လောလောဆယ်မှာတမရောကအရာပြည့်ပြီးလုံခြုံရေးကိုဆောင်ရွက်နေတယ်ဆိုပေမဲ့နေပြည်တော်ကျေတယ်အလုံးကိုလက်ဆောက်အောင်ကောက်ခွေပေးဖို့မလွယ်တဲ့အခါကျတရှုလွာတွေကိုကြောင်းတယ်ဝန်ကြီးတွေကြောင်းဆရာဆရာမင်းကိုလည်းပြန်ပြီးတော့ဒေသကိုလုံခြုံတဲ့နေရာကိုပို့စီထားတယ်ရှိတယ်ဒါကြောင့်ဒေသခံများကပုံပြီးဆွေးနွေးနေမလုံခြုံဘူးလို့ခံစားရပါတယ
်ဆိုတော့အခြေအနေပုံမှန်ဖြစ်ဖို့ဒေသခံတွေစိတ်ချအောင်နေနိုင်မဲ့အခြေအနေကတော့အတော်လှန်ဝေးသေးတယ်လို့ဆိုရမှာခင်ဗျာ
ဟုတ်ပါတယ်ဒီချင်းနဲ့လည်းတော့ဒေသခံတွေကိုရွာကိုမျိုးကိုရဲ့ဒေသမှာပြည်တည်ပြီးတော့နေနိုင်တဲ့အနေအထားကတော့ခုအလံဝေးပါတယ်အထူးကားတော့လုံလုံရေးပါပဲ
အဲ့လိုပြန်နေနိုင်အောင်တာဝန်ရှိတဲ့သူတွေအနေနဲ့အစိုးရအနေနဲ့ဘယ်လိုများစီစဉ်တယ်လို့ကြားရပါလဲခင်ဗျာပုံမှန်ပြန်ဖြစ်နိုင်တဲ့အထိလို့ဖို့အတွက်အစီအစဉ်ရှိပါလား
လောလောဆယ်ကတော့နေမျိုးကိုစစ်စစ်ကာလအနေနဲ့လုံလုံရေးကိုတိုးညင်းပြီးတောင်းဆောင်နေတာရှိပါတယ်ဒါပေမဲ့ရေရှည်အကတ်မှာဒီဒေသမှာတခိုင်တိုင်းရင်းဖက်များနေနိုင်ဖို့ဆိုရင်ဇွားရီမှာဒီကတော့ပြည်သူ့ရှိပြည်သူရဲစခန်းတွေကလည်းလည်းရောငွေရောရောအရှင်ပြည်ပြည်ဒီတဲ့အရှာလုံးလုံးတဲ့အနေထားမျိုးလုပ်ပေးဖို့လိုတယ်။သူတို့ရဲ့နေဆက်ဒေသမှာကပြည်နယ်ဘက်ကရောကုန်းတွင်းဘက်ကရောတစ်ပတ်စလုံးကမလုံလုံဘူး။တစ်ပတ်နိုင်ငံနဲ့အလွယ်တကူမတွက်နိုင်ဘူး။ဘယ်ကနေပဲလည်းလည်းရောလူရောအလွယ်တကူတိုက်ဆောင်ဝင်လာပြီးတော့ဂျုံဂျုံရဲကိုဟာထိတော့တဲ့ကျန်တဲ့မှုတွေတိုက်ခိုက်မှုတွေအခုတိုက်ချိန်မှာမဟုတ်တာရင်လည်းလောက်ခဲ့တယ်။နောက်တစ်ခုကပြည်နယ်ဘက်ပေါ့ပြည်နယ်ဘက်မှာကကျွန်တော်ကြီးရဆလာစကီပင်ဂလီနာပန်ဆက်လေတွေကပို့ချောက်ပေါ့ပြည်နယ်ဘက်ကိုဖက်တဲ့အဝင်ကြရင်ဘာတွေပါလာတယ်လက်နဲ့တွေလူတွေဘယ်လိုပါလာတယ်ဆိုတာကိုဒီပုံကခက်တာဒီတော့နေဆက်ရဲ့ဂျုံဂျုံကြီးကလည်းကုန်းတွင်းဘက်မှာရောပြည်နယ်ဘက်မှာရောနှစ်သက်စလုံးကမလုံလျော်ဘူးဒါကြောင့်ဤမျိုးစုံနဲ့ဝင်လာတဲ့ဤမျိုး ဆုံးတဲ့အကြံပေးတာလေလုံခြုံရေးကိုဖိပါတဲ့လုံရတေကအစင်မပြတ်ဖြစ်နေတာဖြစ်ပါတယ
်ဟုတ်ကဲ့ဦးရီတောင်ကနေဆက်တို့တစ်ဖက်နိုင်ငံတွေအကြောင်းပြောတော့ကျွန်တော်အဲ့ဒီကိစ္စကိုလည်းနည်းနည်းမေးချင်ပါတယ်ပထမဆုံးကတော့အဲ့ဒီပြင်ပနိုင်ငံတွေကပြောကပါတယ်ဒီလိုစီနင်းတိုက်ခိုက်မှုမှာဆူရောပြောခဲ့ပါတယ်နောက်ပိုင်းမှာအဲ့ဒီကိစ္စကလုံးဝအသံတိတ်သွားပါတယ်သူတို့စေချာမှဖော်ထုတ်မယ်ဆိုတော့အခုမစေချာလို့လားဘာကြောင့်တည်ဝင်အစိုးရဘက်ကဖော်ထုတ်တာမရှိသူရခင်ဗျာအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အစိုးရဘက်ကတည်ဝင်ဘာမှပြောတာဆောင်ရွက်တာကျွန်တော်မကြားပါဘူးခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကဒါအတွေ့အကြုံရနိုင်ငံရေးပြဿနာမို့အရာဆိုရင်တပတ်နိုင်ငံမှာအားရဆိုစကားနဲ့ရှိတယ်ဆိုတာအရင်ကတော်ဝင်ယူခဲ့တဲ့ပုဂ္ဂိုလ်တွေရဲ့ပြောပြချက်တွေတပ်ပုံတွေနဲ့တကွကျွန်တော်တို့ရှင်းပြဖို့ပါတယ်။နောက်တစ်ခုက AFP စကားနေအနေနဲ့ RS စကားနေကြောင့်စုခွာလာရတာကြောင်းရတာတွေကိုလည်းကျွန်တော်တို့ရှင်းပြတယ်။ဒါကြောင့်တပတ်နိုင်ငံမှာ RS စကားနေဒီမှန်ကြောင်းနေရှိတယ်ဆိုတာသိချင်သေးတယ်။နောက်တစ်ခါအခြားခြားတစ်ခင်းတွေရတဲ့နိုင်ငံမှာအရဆိုစကန်ဒီမှာစင်နေဖတ်တဲ့ပြီးတော့နိုင်ငံဝါဒီမှာပြန်ပြီးနေတယ်အခါခွက်ချင်းရေလိုရင်လိုသလိုတိုက်ခိုက်ဖို့ပြန်ဖက်ဖို့နေမျိုးကိုစိတ်ပိုက်ဖို့ဒီလိုကြံစီတွေနဲ့လုပ်နေတာဒီကျွန်တော်တို့တင်ရပါတယ
်ဟုတ်ကဲ့အဲ့တော့အဲ့ဒီဟာတွေကိုကျွန်တော်အခုခါမှာအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့နိုင်ငံတော်အစိုးရဖော်ထုတ်ပြီးတော့ဟိုဘက်နိုင်ငံနဲ့ဆွေးနွေးဖြည့်ဆင်းဖို့ကြိုးပမ်းနေပါတယ်ဆိုတော့ဘာမှမကြားပါဘူးခင်ဗျာအဲ့ဒီလုပ်ငန်းတွေတော့ရှိပါလား
အဲ့ကျွန်တော်တို့ဒီတစ်ခုမှတွေ့တာကဒါလည်းဆိုအလံလေးတစ်စိတ်တည်းဒီလိုဟာတွေလည်းအချောက်ကြတွေနဲ့တွေ့တယ်လို့ကျွန်တော်သိရတယ်။တွေ့တော့ဒါတွေကိုဖို့တုတ်ချင်းနဲ့ပြီးတော့နိုင်ငံစကားပြောဖို့လိုကောင်းလိုနိုင်လို့ထင်ပါတယ
်။အခုချိန်ထိတော့မလုပ်သေးဘူးပေါ့နော်
။ကျွန်တော်ကတော့ဒီကြာရုပ်တယ်မလုပ်ဘူးမသိတော့ဘူ
း။ဟုတ်ကဲ့နောက်တစ်ခုကနိုင်ငံတကာကတော့မြန်မာနိုင်ငံတာဝန်ရှိတဲ့လုံခြုံရေးဘက်ကလှုပ်ဆောင်ချက်တွေကိုပဲဝေဖန်နေတာတွေ့ရပါတယ်။ဟိုဘက်ကလူတွေကိုဒါနိုင်တဲ့စီနေမလုပ်ဖို့သူတို့အပေါ်မှာလူခွင့်ချိုးဖောက်မှုရှိရဲဘာညာဆိုပြီးတော့အပြင်ကလူတွေကလည်းပဲရေးကြတာလည်းအများကြီးတွေ့ပါတယ်။နိုင်ငံတကာကလည်းအဲ့ဒါတွေပဲပြောနေပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ကောအခြေအနေဘယ်လိုရှိပါသလဲ။နိုင်ငံတော်အစိုးရအနေနဲ့ဘယ်လိုတုံ့ပြန်ဖို့ရှိပါလဲခင်ဗျာဒီကိစ္စကို။
နိုင်ငံတော်အစိုးရအနေနဲ့ဘယ်လိုတုံ့ပြန်လဲဆိုတာတော့ကျွန်တော်လည်းထိကျမသိဘူး။ဒါပေမဲ့ကျွန်တော်ပြန်ပြောမယ်ဆိုရင်ဒီတကံဒီနေတဲ့ကိုနိုင်ငံများသည်ခဲဆက်ဆက်မျိုးစုံအကြောင်းမျိုးစုံနဲ့တောက်လာကြတယ်။တောက်လာကြတဲ့ခါကျတော့ဒုတိယတစ်ဖန်လောက်ရှိလာတဲ့ခါမှာဒီနေနေကိုသိယူဖို့စုံဖို့ဒါတရားဝင်နဲ့ထုတ်ပြန်ကြတာလေရှိပါတယ်။ဒါတွေကိုတစ်ခွန်းတစ်ပါးသာမှမပြောဘဲနဲ့တကံလူမျိုးတွေရဲ့ဒုက္ခတကံလူမျိုးတွေရဲ့နေနေဆုံးရှုံးမှုအကျံပဲ့ခံရမှုသာသာသာသာကောတက်ခက်ခံရပုံများကိုနိုင်ငံတကာဖွဲ့စည်းများပြီးတော့တရင်းမီဒီယာများကဓာတ်တွေကိုဌာနထောက်ထားတာမပြပဲနဲ့တကယ်လည်းလည်းဘင်္ဂလီဒီဘက်ကပဲပြတ်ပြတ်ထိုက်ထုံးနေတာဒါဟာမဖြစ်သင့်ဘူးဒီနေ့အတွက်ပြောမယ်ဆိုရင်ဒီပြဿနာစဉ်အရေးခံတပတ်နိုင်ငံရဲ့ပြဿနာလို့ပြောချင်တယ်ဒီနိုင်ငံကိုအထူးခါထားပြီးပြောရမယ်လူကြီးပောက်ပွဲတဲ့ဒီလူတွေကမိမျိုးစုံနဲ့နိုင်ငံနိုင်ငံတကန့်ပြည်နယ်ကိုရောက်လာတယ်။ရောက်လာတော့အလောက်အကဲစသည်အပြင်ရောက်လာတယ်မဲ့နောက်ပိုင်းမှာလူကြီးရကြုံးလို့ရပြီးတော့သူတို့ကလူပွင့်ရတဲ့တိုင်းရင်းသားဖြစ်ပြီးတော့နေနေဖို့သိယူဖို့အခုဆိုရင်အကြံပေးတဲ့နေ့လည်းလည်းကိုင်းတိုက်ခိုက်တဲ့နေ့များပါတုံးလာပြီ။ဒါကိုလည်းပဲကမီဒီယာများနဲ့နိုင်ငံတကာအဖွဲ့အစည်းများကထောက်ပြတာဝေဖန်တာပြောဆိုတာမသိရဘူး။
ဟုတ်ကဲ့နောက်တစ်ခုမေးချင်တာဒီကိစ္စနဲ့ပတ်သက်ပြီးတော့ပြည်သူတွေကဒါအမြင်တစ်မျိုးရှိတယ်တခါနိုင်ငံကြီးအတိုင်းအတိုင်းရခိုင်နိုင်ငံကြီးအတိုင်းအတိုင်းမှာပဲတစ်ဖက်နဲ့တစ်ဖက်စီးလုံးညီညွတ်မှုကင်းမဲ့နေတာရှိတယ်တခါခိုင်ပြည်နယ်အစိုးရအပေါ်မှာလူထုကအယုံကြည်သိနေပါတာရှိတယ်တခါပြည်ထောင်စုအစိုးရနဲ့ရခိုင်ဒေသနိုင်ငံကြီးအင်အားစုတွေရခိုင်ပြည်သူတွေသဘောထားကွဲလွဲမှုတွေအတော်များများရှိနေလို့ထင်ပါတယ်ဆိုတော့ဒီကိစ္စမျိုးကိုဒါတစ်မျိုးသားလုံးပြဿနာပြည်ထောင်စုနဲ့မှာဆက်ဆက်နေတဲ့ပြဿနာဆိုပြီးတော့စီလုံးညွတ်မှုနဲ့ဖြည့်ဆင်းတဲ့လို့ထင်ပါတယ်အဲ့လိုညွတ်မှုမျိုးကတိကျနိုင်မဲ့အလားအလာရှိပါလားဝေတောင
်နော်နော်ရဲ့နည်းနည်းနည်းနည်းနည်းသဘောထားပြီးတော့တန်းကြီးကိုပုံပေါ်တဲ့အခါမှာအနည်းနည်းသဘောထားတွေမတူတာရှိကောင်းရှိမယ်ဒါပေမဲ့ဒီလိုသားလုံးရဲ့အရေး ဒီကောင်စုရဲ့အရင်းနဲ့ဆက်လာတဲ့အခါမှာတော့နိုင်ငံရေးပါတီများဒီသူများဒီကောင်စုမှာတာဝန်ရှိကြတဲ့သူရဖွဲ့ပါဝင်တယ်မတော်အားလုံးကတစ်စီးတစ်လုံးနဲ့အရင်းရဲ့ဂျုံဂျုံရဲ့ဒီသူများရဲ့အစဲဟိုးရဲ့စီစီကောက်ခွဲဖို့ပြီးတော့ဒီနေဆက်တွေကိုဂျုံဂျုံအောင်ပြန်မဖို့ပြချများမှာအခုတတိကတော့ဒီကောင်စုသူရကပဲတာဝန်ယူဆောင်ရနေတာရှိပါတယ်တကယ်တော့ဒီနယ်ဆိုရရှိပေမဲ့ဒီနယ်ဆိုရမှာကတကယ်တကယ်ရောက်ပိုင်ခွင့်မရှိဘူးအလားတူဒီသူတွေကကိုယ့်ရဲ့ကိုယ်ချင်မှပန်းစည်းခွင့်မရှိဘူးကိုယ်ပိုင်ကြားချောင်းခွင့်မရဘူးဒါကြောင့်မို့လို့တကယ်ဒီနယ်ရဲ့လုံခြုံရေးနေနေထိတာခံရရေးပြီးတော့ဒေသခံတိုင်းရင်းသားများရဲ့ဘဝလုံခြုံရေးအတွက်ကိုဆောင်ရွက်တဲ့အခါမှာဒီသူများနဲ့နိုင်ငံရေးပါတီများနဲ့အစိုးရနဲ့အားလုံးပူးပေါင်းဆောင်ရွက်တင်နေလို့ပြောချင်ပါတယ်
ဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ခုထပ်မေးချင်တာအခုခိုင်ပြည်နယ်အကြံပေးကော်မရှင်ဆိုပြီးတော့ကိုဖီအန်နန်ကိုဥဆောင်ပြီးတော့ခန့်ထားပါရတယ်။အဲ့ဒီအဖွဲ့အစည်းနဲ့ကတော့ဘယ်လိုသုံးသပ်ကြပါသလဲဒီကိစ္စကိုသူတို့ကတော့ဒီနေရာကိုတကယ်သွားပြီးတော့အခြေအနေမှန်ကိုသုံးသပ်နိုင်မလို့ထင်ပါသလား
။အခြေခံကတော့ဒီကိစ္စနဲ့ပတ်သက်လို့ဝိဝါဒတွေဝင်နေတာတွေရှိတယ်။အမြင်မတူတာတွေရှိတယ်။တကယ်ခိုင်ပြည်နယ်ရဲ့အဓိကပြဿနာများကိုအမှန်တကယ်ပဲအဆောင်တိုင်းကမလာလို့ဒါရီရီရှိတယ်တတိယရောက်ဆောင်ရွက်နိုင်မယ်လို့ရခိုင်ဒေသခံဒီလိုအများစုကမယုံကြည်ဘူးအများစုကတော့လောလောဆယ်မှာလက်ကပဲဒီနယ်ရဲ့လုံခြုံရေးဒီသူနယ်ရဲ့အသက်အိုးရေးစီစဉ်ကိုကောက်ဖွဲ့ပေးဖို့ဆောင်ရွက်ပေးဖို့ဒီလိုပဲကြိုးစားနေကြတာရှိတယ်လောလောဆယ်မှာလည်းပဲဒီကိစ္စနဲ့ပတ်သက်လို့ပါသွားတဲ့လက်လက်တွေကိစ္စအကြံပေးတဲ့ခိုက်တဲ့အထက်မှာပါဝင်တဲ့လူတွေကတပတ်နိုင်ငံကိုပြသပေးတာတို့ဒီမှာဒီပုတိဆောင်မောင်တော့နေမိပါပဲရှိနေသေးသလားတို့ဒီမဟုတ်မင်္ဂလီရွာပါပဲရှိနေသေးသလားကျွန်တော်တို့လည်းပြီးချာမသိဘူးဒါတော့ဒါဒီနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းပြောအောင်လုံခြုံသိရှာရအောင်လုပ်နေတယ်ဆိုတဲ့တင်တစ်ခုပဲသိတယ်ကျွန်တော်တို့ကိုယ်တိုင်အတိအကျမသိပါဘူ
းရခိုင်ပြည်သူကပြဿနာကိုတက်ကပဲကင်တွယ်ပြည့်စုံနေဆိုတော့ဒါဆိုကြပါစို့ရုပ်ဆွာအဆုံပုတိဆောင်မောင်တော့တွေသားကိုစေအုပ်ချုပ်ရေးတွေသားအဖြစ်သတ်မှတ်ပြည့်စုံနေဆိုတဲ့သဘောလားခင်ဗျာ
ဒီလိုတော့အတိအကျပြောဖို့တော့ခက်တယ်ဒါပေမဲ့ဒီပြစ်သွားတဲ့လုံခြုံမှုခဲမဲ့တဲ့လုံခြုံမှုထိုးပေါက်တဲ့ဒီသူတွေရဲ့အသက်ဟိုးရေးချိန်ဆိုင်ပြည်သူတွေချင်းနဲ့ကိုမြင်ရတဲ့အခါမှာဒီလုံခြုံရဲ့အတွက်တက်ကပဲဆောင်ရွက်ပေးနိုင်မယ်လို့သဘောထားရှိပါတယ်
မြို့သားလွတ်တော်ဒုတိယဥက္ကဋ္ဌဦးအေးတောင်ကဆွေးနွေးထားပြီးတော့ဥကြောစံတန်တင်ဆက်ခဲ့တဲ့မြမရေးသုံးသက်ချက်ကိုနားဆင်ခဲ့ကြရတာပါသတ်တာရှင်များရှင်ဒီတစ်ပတ်စနေနေ့ညတိုင်းလေးလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုအခုတစ်ခါကြည့်ရအောင်ပ
ါမြမဒီဝင်တည်ယူပတ်ဆောင်ရေးလုပ်ငန်းတွေမှာအသက်အန္တရာယ်ကာကွယ်ဖို့အတွက်လုံခြုံမှုဆိုင်ရာလှုပ်ထုံးလုပ်နည်းစည်းကမ်းသတ်မှတ်ချက်တွေအာမခံထားရှိတဲ့စနစ်တွေလိုက်နာမှုအားနည်းနေတာတွေကြောင့်ခီးသွွားပြည်သူတွေနစ်နာဆုံးရှုံးမှုတချို့နဲ့ရင်ဆိုင်နေရတာတွေ့ရပါတယ်။လမ်းပန်းဆက်သွယ်ရေးနဲ့တည်ယူပို့ဆောင်ရေးဟာနိုင်ငံဖွံ့ဖြိုးမှုအတွက်အဓိကကြတာကြောင့်အားနည်းချက်တွေကိုဘယ်လိုပြုရင်ကြမလဲ။ဝန်ဆောင်မှုပေးသူတွေနဲ့ခီးသွွားပြည်သူတွေအကြားတဟဇာတဖြစ်အောင်ဘယ်လိုအချက်တွေကိုလိုက်နာကြဖို့လိုပါသလဲစတာတွေကိုကျွမ်းကျင်သူတွေကိုဖိတ်ကြားပြီးဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်။သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းချင်ကြတယ်ဆိုရင်တော့အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-9554 ကိုဖြစ်စေထိုတင်ကြောင်းကြားထားနိုင်ပါတယ်
တော်တာရှင်တွေအနေနဲ့စနေနေ့ည9:00နာရီစီစဉ်မတန်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါရရှင်။အခုတစ်ခါမှာတော့အပတ်စင်တင်ဆက်နေကြအားကစားကဏ္ဍကိုနားဆင်ကြမှာပါ။ကိုရနိုင်တင်ဆက်ထားပါရရှင်။
ဥရောပရဲ့တနစ်တာဂိုးအများဆုံးသွင်းတဲ့ရွှေဖနက်စုကိုတော့ဘာစလိုနာအသင်းကအူရုဂွေးတိုက်စစ်မှူးလူးစ်ဆွာရက်စ်ကရာသွားပါတယ်။ဆွာရက်စ်ဟာပြီးခဲ့တဲ့ဘောလုံးရာသီမှာစပိန်လာလီဂါမှာဂိုး40သွင်းပြီးတော့ဥရောပတဝန်းကပြည်တွင်းအမှတ်ပေးပွဲတွေမှာဂိုးအများဆုံးသွင်းခဲ့သူဖြစ်တယ်လို့ဘာစလိုနာအသင်းနဲ့လည်းလာလီဂါချန်ပီယံဖြစ်ခဲ့ပါတယ်။ဘာစလိုနာနဲ့လာလီဂါချန်ပီယံစုရခဲ့တဲ့အပြင်ရွှေဖနက်စုရခဲ့တဲ့အပေါ်မှာဆွာရက်စ်ပြောတာကတော့
ဒီကေဗီနီတာကာအယ်ဘာစီလိုနာ
como lo dije recién no me lo planteaba en ningún momento en ser goleador
ကျွန်တော်ဘာစီလိုနာကိုပြောင်းလာတော့ငါဂိုးအများဆုံးသွင်းသူဖြစ်မယ်ဒီရွှေဖနှက်စုကိုရလိမ့်မယ်လို့ကျွန်တော်မထင်ခဲ့ပါဘူးဒါပေမဲ့ကျွန်တော်ရဲ့အသင်းဘော်တွေကတိတ်ကိုကောင်းတဲ့အတွက်ဒီစုကိုရခဲ့တာ
ပါ2013 14ဘောလုံးရာသီမှာလဲသူဟာ Liverpool အတွက်32ဂိုးသွင်းပြီးတော့အဲ့ဒီနှစ်တုန်းက Real Madrid တိုက်စင်မှု Ronaldo နဲ့အတူရွှေဖနှက်စုကိုပူးတွဲရအောင်ပါတယ်အဲဒါမှလည်း Suarez ကတော့တူးချင်းပေးတဲ့စုတွေထက်ဘာစလိုနာနဲ့အတူအောင်ပွဲခံနေတယ်ဆိုပြီးတော့ပြောလိုက်ပါတယ
်။ Tiene el mejor equipo del mundo con los mejores jugadores y si te planteas un objetivo lo puedes conseguir.
ကျွန်တော်ကဘာအကောင်းဆုံးအသင်းမှာအကောင်းဆုံးကစားပေါ်တွေနဲ့ကစားနေရတာပါ။ကိုယ်မှရည်မှန်းချက်ထားတယ်ဆိုရင်အဲ့ဒီရည်မှန်းချက်ကိုရောက်နိုင်ပါတယ်။ဒါပေမဲ့အရေးကြီးတာကအသင်းလိုက်ရည်မှန်းချက်ကအရေးကြီးပြီးအဲ့ဒါတွေကတော့ La Liga Champion ဖြစ်ဖို့ Champion League ဖလားရဖို့စပိန်ဘယင့်ဖလားရဖို့ပါ။အူးချင်းစုတွေရတာလည်းကောင်းပါတယ်တကယ်လို့ကျွန်တော်မရလဲမက်ဆီနဲ့နေမာကိုရစေချင်ပါတယ
်ဆွာရက်စ်ဟာပြီးခဲ့တဲ့နှစ်ဘောလုံးရာသီမှာတော့ဘာစလိုနာအသင်းအတွက်ပြိုင်ပွဲအားလုံးမှာ59ဂိုးအထိသွင်းခဲ့ပြီးတော့ဒီနှစ်ဘောလုံးရာသီမှာတော့မက်ဆီနဲ့အတူ9ဂိုးသွင်းထားပြီးဂိုးအများဆုံးသွင်းသူဖြစ်တဲ့ထိပ်ကနေဦးဆောင်နေပါတယ်ဗျာဘရာဇီးလ်တိုက်စစ်မှုနေမာဟာဘာစလိုနာအသင်းနဲ့စာချုပ်တက်တန်ထပ်တိုးလိုက်ပါပြီ။နေမာနဲ့ဘာစလိုနာတို့အောက်တိုဘာ21ရက်နေ့ကနောက်ထပ်5နှစ်စာချုပ်တက်တန်တိုးလိုက်ကြတာပါ။ဒါကြောင့်နေမာဟာ2021ခုနှစ်အထိဘာစလိုနာမှာဆက်ပြီးတော့ရှိသွားမှာဖြစ်ပြီးတော့စာချုပ်ထပ်တိုးနိုင်လိုက်တဲ့အတွက်ဝမ်းသာတယ်ဆိုပြီးတော့လည်းနေမာကပြောပါတယ
်။ Sí, muy contento de renovar con Barça.Me siento
Barcelona နဲ့စာချုပ်တက်တန်ထပ်တိုးနိုင်လိုက်လို့ကျွန်တော်ပြောပါတယ်ဒီမှာကကိုယ်အိမ်လိုပါပဲကျွန်တော်တို့ဘယ်ဟာကအကောင်းဆုံးဖြစ်မလဲဆိုတော့ကျွန်တော်မိသားစုနဲ့အတူစဉ်းစားကြတော့ကျွန်တော်တို့အကောင်းဆုံးကဒီမှာဆက်နေတာပ
ါ Barcelona နီးပြ Luis Enrique ကလည်းနေမာကိုစာချုပ်ထပ်တိုးလိုက်တာကိုကြိုးဆိုတယ်ဆိုပြီးတော့ပြောလိုက်ပါတယ
် Gran noticia significa el nivel que tiene el jugador significa
ဒါကတရင်ကောင်းပါသူကကမ္ဘာအကောင်းဆုံးဘောလုံးသမားတွေထဲကတယောက်ဆိုရရှင်းပါတယ်ပြီးတော့သူ့ဘက်ကလည်းအသင်းပေါ်မှာယုံကြည်မှုရှိပြီးအသင်းပေါ်တွင်လည်းပျော်နေတယ်လို့အသင်းနဲ့အတူစုဖလားတွေထပ်လို့ချင်နေတာပါ
။နေမာဟာ2013ခုနှစ်ကဘရာဇီးလ်နိုင်ငံဆန်တိုစ်အသင်းကနေဘာစလိုနာကိုပြောင်းလာခဲ့တာပါ။ဒါပေမဲ့သူ့ရဲ့အပြောင်းရှိကိစ္စမှာပြောင်းရွှေ့ကြေးတန်ဖိုးနဲ့ပတ်သက်ပြီးတော့အငင်းပွားစရာကိစ္စတချို့ကြောင့်သူဟာတရားရုံးမှာဥပဒေကြောင်းအရရင်ဆိုင်ဖြေရှင်းနေရပါတယ်။ဒါကြောင့်နေမာအနေနဲ့အသင်းပြောင်းမယ်ဆိုပြီးတော့အတန်တွေထွက်နေပြီးတော့ဥရောပအသင်းကြီးတချို့ကလည်းသူ့ကိုခေါ်ဖို့မျက်စာပြစ်နေကြပါတယ်။ဒါမဲ့လည်းအခုလိုစာချုပ်ထပ်တိုးလိုက်နိုင်တဲ့အတွက်နေမာကိုလာမယ့်နှစ်မှာခေါ်ဖို့တော့မျှော်လင့်ချက်တိတ်တော့မရှိနိုင်တော့ပါဘူး။တကယ်လို့ဥရောပအသင်းကြီးတွေအနေနဲ့သူ့ကိုခေါ်ချင်တယ်ဆိုရင်တော့ပထမဆုံးနှစ်မှာယူရိုသန်း100ဒုတိယနှစ်အတွက်122သန်းနောက်ဆုံး3နှစ်အတွက်ယူရိုသန်း150ပေးမှခေါ်နိုင်မှာဖြစ်ပါတယ်။အသက်24နှစ်ရှိဖြစ်တဲ့နေမာဟာဘာစလိုနာအသင်းနဲ့အတူလာလီဂါဖလား2ကြိမ်၊စပိန်ရှုံးထွက်ဖလား2ကြိမ်၊ဥရောပချန်ပီယံစ်လိဂ်2ကြိမ်နဲ့ဥရောပချန်ပီယံလိဂ်တစ်ကြိမ်အပါအဝင်စုစုပေါင်းစုဖလား9ခုရထားပါတယ်ခင်ဗျာ။ဘာဇာနိုင်ငံမှာကျင်းပမယ်2018ကမ္ဘာဖလားဘောလုံးပွဲအတွက်အထိမ်းအမှတ်တင်ကြတဲ့ရုပ်အဖြစ်နဲ့ဝင်းဘလီကိုရွေးချယ်လိုက်ကြပါပြီ။ရုရှားနိုင်ငံသားတသန်းကျော်ကမဲပေးခဲ့ကြတာဖြစ်ပြီးတော့ဝင်းဘလီက53ရာခိုင်နှုန်းရပြီးကြားရုပ်က28ရာခိုင်နှုန်းကြောင်ရုပ်က20ရာခိုင်နှုန်းရခဲ့ပါတယ်2018ကမ္ဘာဖလားကျင်းပရေးကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့ရုရှားဒူဝင်ကြီးချုပ်ဗီတလီမုတ်ကိုကတော့အဲ့ဒီဝင်းဘလီကိုဇာဗီဗာကားလို့နာမည်ပေးထားပြီးသူ့ရဲ့အထိပ္ပယ်ကတော့ဂိုးသွင်းတဲ့သူဂိုးသွင်းကောင်းတဲ့ကိုကိုပါဇာဗီဗာကားဝင်းဘလီကိုအက်ကာတရီနာဘိုချာရိုဗာဆိုတဲ့ကျောင်းသူလေးကဒီဇိုင်းရေးဆွဲခဲ့တာပါဒီအထိမ်းအမှတ်ရုပ်တွေကိုဘောလုံးကွင်းတွေမှာတွေ့ရတာဟာပြောစရာကောင်းတယ်ဆိုပြီးတော့ကမ္ဘာအကောင်းဆုံးဘောလုံးသမားကိုသုံးချိန်ရဘူးတဲ့ဘရာဇီးလ်တိုက်စစ်မှုရိုနယ်ဒိုကလည်းပြောလိုက်ပါတယ်ဗျာ တရုတ်နိုင်ငံကတော့သူတို့ရဲ့တရုတ်လက်ရွေးစင်အသင်းကိုကင်ဖို့အတွက်ကမ္ဘာကျော်နီးပြကြီးကိုခန့်လိုက်ပါပြီ2006ကမ္ဘာဖလားမှာအီတလီအသင်းကိုချန်ပီယံဖြစ်အောင်လှုပ်ပေးခဲ့တဲ့ကမ္ဘာကျော်နီးပြကြီးမာချဲလိုလစ်ပီကိုတရုတ်အသင်းနီးပြဖြစ်ခန့်လိုက်တယ်ဆိုပြီးတော့တရုတ်ဘောလုံးဖွဲ့ချုပ်ကစနေနေ့ကကြေညာပါတယ်တရုတ်အသင်းဟာအခုလအတွင်းကစားတဲ့2018ကမ္ဘာဖလားခြေစစ်ပွဲမှာဥဇဘက်ကစ္စတန်အသင်းကို2ဂိုးခုမရှိနဲ့ရှုံးသွားတာကြောင့်ကမ္ဘာဖလားခြေစစ်ပွဲအောင်ဖို့မျှော်လင့်ချက်နည်းသွားတဲ့အတွက်နီးပြဂါဟောင်ဘိုထွက်သွားပြီးတော့မာချဲလိုလစ်ပီနဲ့အစားထိုးလိုက်တာပါလစ်ပီဟာတရုတ်နိုင်ငံကဂွန်ဂျိုးအေဗာဂရန်အသင်းကိုတရုတ်မှတ်ပေးချန်ပီယံ3ကြိမ်2013ခုနှစ်အာရှချန်ပီယံလိဂ်ဖလား2ကြိမ်ရအောင်လုပ်ပေးခဲ့ပါတယ်လစ်ပီရဲ့ပထမဆုံးပွဲဥတော်ကတော့ကာတာနဲ့ပွဲဖြစ်ပြီးတော့န လွန်မာလ15ရက်နေ့ကျရင်ကုမင်းမြို့မှာကစားမှာပါတိုတင်းဟာအာရှဇုံအုတ်စုအေးမှာလေးပွဲကစားပြီးတဲ့အချိန်မှာတပွဲတည်းသုံးပွဲရှုံးနဲ့အုတ်စုအောက်ဆုံးမှာရောက်နေပါတယ်အုတ်စုတစ်ခုကနေအသင်းအသင်းတိုက်ရိုက်ခြေစစ်ပွဲအောင်ကြမှာဖြစ်ပြီးတော့တတိယရတဲ့နှစ်သင်းကတော့ရှုံးထွက်ကစားမှာပါဒါကြောင့်တရုတ်သင်းနေနဲ့2018ကမ္ဘာဖလားခြေစစ်ပွဲအောင်ဖို့အတွက်ကကျန်တဲ့လက်ကျန်6ပွဲကိုနိုင်မှအလားလာကောင်းမယ်လို့ဆိုရမှာပါဆိုတော့ကမ္ဘာချန်ပီယံနီးပြကြီးတရုတ်သင်းကို2018ကမ္ဘာဖလားကိုအရောက်ဆွဲခေါ်နိုင်မလားတရုတ်နိုင်ငံမှာတော့တရုတ်ဘောလုံးပရိသတ်တွေကမာချက်လိုလစ်ပီပေါ်မှာအကြီးအကျယ်ကိုမျောလင့်နေကြပါတယ်ခင်ဗျာ
ကိုရနိုင်တင်ဆက်သွားတဲ့ပတ်စင်အားကစားကနာကိုနားဆင်ခဲ့ကြရတာပါ VOA မြန်မာပိုင်းရေဒီယိုအစီအစဉ်ကနေအခုထုတ်လွှင့်နေတဲ့ညပိုင်း 9:00 နာရီ 10:00 နာရီအထိတိုက်ထုတ်လွှင့်နေတဲ့တနားရီစာအစီအစဉ်ကိုည 9:00 နာရီအစီအစဉ်ပြီးပြီးချင်းည 10:00 နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်ရှင်ဖြူရီမြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မနေ့ပိုင်းမှာမြန်မာစံတော်ချိန်မနေ့6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့ကနေနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမနေ့8နာရီနဲ့9နာရီထိတစ်ချိန်နေ့လယ်12နာရီနဲ့ညကင်း1နာရီထိတစ်ချိန်ပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအတန်လွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။VOA ကနေဗုဒ္ဓဦးနေ့ညပိုင်းစီစဉ်နေမကြခင်မှာပြီးဆုံးတော့မှာပါအခုတစ်ခါမှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်သိန်းကကြီးညာပေးပါမယ်ရှင
်အီရန်နိုင်ငံမူဆိုးမျိုးကို IS စစ်သွေးကြော်တွေလက်ထက်ကနေပြန်ရဖို့တိုက်ယူတဲ့စစ်စင်ရေးစကရေကဆိုရင်အီရန်နိုင်ငံသား1000ကျော်အိုးရင်စွန်ထွက်ပြေးခဲ့ကြရပြီလို့နိုင်ငံတကာရွှေ့ပြောင်းလူထိုင်သူများအဖွဲ့ IOM ကပြောပါတယ်အီရတ်ဆိုရတက်တွေခလက်နက်ကင်တွေဆွန်နီလူမျိုးစုတွေနဲ့ရှီးယားပြည်သူစစ်တွေပါဝင်တဲ့ဒီထိုးစစ်ဟာပြီးခဲ့တဲ့တနင်္ဘက်ကစတာပါအခုချိန်ထိဆိုရင်တော့အီရတ်ရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မိုဇိုးပေါ်ဝင်ကျင်ကမြို့နဲ့ရွာတွေကိုပြန်ပြီးတော့သိမ်းယူထားကြပါတယ်မိုဇိုးမြို့သိမ်းတိုက်ပွဲအစပိုင်းတနင်္ဘက်တွေမှာလူ2000လောက်အထိအိုးရင်စွန့်ထွက်ပြေးသွားရနိုင်တယ်လို့ကုလသမဂ္ဂကပြီးခဲ့တဲ့တနင်္ဘက်မှာသတိပေးထားပါတယ်လူသားချင်းစာနာမှုအကူအညီပေးအဖွဲ့တွေအနေနဲ့အကူအညီလိုအပ်နေသူ9000လောက်ကိုပဲကနအူးအနေနဲ့အကူအညီပေးနိုင်ပွဲရှိတယ်လို့လည်းပြောပါတယ်ဆီးရီးယားနဲ့အီရတ်နိုင်ငံတွေမှာ IS အစွန်ရောက်အဖွဲ့ကထိန်းချုပ်ထားတဲ့ဒေသတွေကိုပြန်သိမ်းနိုင်ဖို့ဆက်တိုက်နေကြတာနဲ့အမျှအကြမ်းသားတွေအနေနဲ့ IS တွေထောင်ထားတဲ့မြေမြို့မိုင်းတွေရဲ့အန်ဒရယ်ကိုတည်ထားကြဖို့လူခွင့်ရေးစောင့်ကြည့်လေလာရေးအဖွဲ့ HRW ကဒီကနေ့တတိပေးလိုက်ပါတယ်။ဆီးရီးယားမြောက်ပိုင်းမန်ဘီမြို့မှာသူတို့အဖွဲ့ရဲ့စုံစမ်းစစ်ဆေးမှုကနေမိုင်းပေါက်ကွဲတာကြောင့်တေဆုံးသူ69ဦးရဲ့နာမည်တွေကိုရခဲ့တယ်လို့ဒဏ်ရာသူရာပေါင်းများစွာကိုကုသပေးရတဲ့အကြောင်းလဲဆေးရုံဝန်ထမ်းတွေကပြောတယ်လို့ HRW အဖွဲ့ကပြောပါတယ်။မန်ဘီမြို့ကို2014ခုနှစ်မှာ IS စစ်သွေးကြောအဖွဲ့ကတည်ယူသွားတာဖြစ်ပြီးဒီနှစ်ဩဂုတ်လမှာမှပြန်တိုက်ယူထားတာပါ။ Minnesota ကမ်းမြို့ကလီနာကတဂျန်ကဲလို့ခေါ်တဲ့ဒုက္ခသည်စခန်းမှာနေထိုင်ကြတဲ့ရွှေပြောင်းဝင်သူတွေဟာစခန်းကနေထွက်မသွားခင်မှာစခန်းကိုမီးတင်ရှို့သွားကြတဲ့အတွက်စခန်းရဲ့နေရာအများပြားမှာမီးလောင်နေပါတယ်။မီးမရှို့ဖို့သူတို့ကိုပြောထားတဲ့ကြားကပဲသူတို့နေထိုင်တဲ့ရွက်ပြင်တဲတွေကိုထွက်သွားချိန်မှာမီးရှို့တတ်ကြတဲ့အစင်လာအတိုင်းလှုပ်သွားတာကြောင့်မီးတပ်သမားတွေကညှိနှိုင်းရတာပါ။ဥရောပဒုက္ခသည်အကြက်တဲရဲ့အမှတ်တင်ဂီတာတစ်ခုလိုဖြစ်လာတဲ့အဲ့ဒီစကန်ကနေဆိုးရွားတဲ့ခြေနေအောက်မှာနေနေရတဲ့ဒုက္ခသည်တွေကိုရှင်းလင်းပြီးရွှေ့ပြောင်းနေရာချထားဖို့တရင်တစ်ပတ်ကြာလုပ်ငန်းကိုပြင်သစ်အနာပိုင်တွေဆက်လုပ်ကြတာပါ။ပုံရံမကြီးတရင်သုံးနေထိုင်တဲ့ဗာတီကန်နန်းတော်ကထိတဲ့တာဝန်ရှိသူတူဖြစ်တဲ့ George Bell အပေါ်ဆယ်စုနှစ်ပေါင်းများစွာကြာပြီဖြစ်တဲ့လီမန်ဆော့ကားမှုဆိုင်ရာဆွဲချက်တွေအတွက်ဩစတြေးလျရတပ်ဖွဲ့ကရောမမြို့မှာတွေ့ဆုံမိပြန်ပါတယ်။ဒါပေမဲ့လည်းဘလူဆွဲချက်မျိုးမှတင်မထားသေးဘူးလို့အနာပိုင်တွေကပြောပါတယ်။ကုန်းတိတ်ကကြီးလာတဲ့မန်ဘူဂါစာပေစုကိုအမေရိကန်စာရေးဆရာပေါ်ဘီတီကဒီနေ့အတွက်စကူးသွားပါတယ်။သူဟာဘူဂါစာပေစုရတဲ့ပထမဆုံးအမေရိကန်စာရေးဆရာဖြစ်ပါတယ်ခင်ဗျာ
။တည်င်းချင်းညွတ်ကိုကိုချိုရသိန်းကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအတွက်အစီအစဉ်ထုတ်လွှင့်မှုကတော့ကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ရှောကန်ချန်ဖြစ်ပါတယ်။ကျွန်မအီတန်ဆမရှင်။ VOA American အတန်မနက်ဖက်မြန်မာဘာသာစီစဉ်ကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 11133ညာလိုင်းဒိုမီတာ40 kHz 9433ညာလိုင်းဒိုမီတာ48 kHz 6185လိုင်းဒိုမီတာ50 kHz 9995တို့အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဓာတ်ရိုက်ဖန်ယူနားဆင်နိုင်ပါတယ် VOA နားဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ရှင
This program has come to you from the Voice of America, Washington.